Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တောက်ကြနေညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ95 32 32 50နဲ့လိုင်းလက်မီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်အခွန်ညပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါသမ္မတဒေါ်နယ်ထရမ့်ကိုအကောင်းဆုံးထောက်လှမ်းရေးသတင်းတွေဆက်ပြီးအစီရင်ခံသွားမယ်လို့အမေရိကန်အဓိကထောက်လှမ်းရေးအဖွဲ့တွေကပြောပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပင်ဆာပထမဆုံးပြည်ပကီးစဉ်ဖြစ်ဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကိုတောဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တထောင်လောက်ကိုတတိယနိုင်ငံမှာရွှေ့ပြောင်းအခြေစိုက်ပေးရေးစစ်ဆန်ညှိနှိုင်းခွင့်ယူနီစီယာကပန်ကြားထားပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနာဆင်ကြမယ့်အစီအစဉ်တွေထဲမှာတော့ရန်ကုန်ဘတ်စကားလိုင်းသစ်စနစ်သစ်တလတည်တဲ့အချိန်မှာအစ်စ်မြင့်ထပ်မံမွမ်းမံရေးအစီအစဉ်တွေချမှတ်ထားတဲ့အကြောင်
းဒီပြည်မှာကျွန်တော်ခုပြောခဲ့တဲ့အစ်စ်၃စစ်လောက်ပါမယ်ကုမ္ပဏီတွေတူတော်မယ်ဘတ်စကားတွေအစ်စ်မြင့်တင်မယ်နောက်တစ်ချက်ကတော့ operator တီးတစ်ခုကနေဘတ်စကားတွေအကုန်လုံးကိုကျွန်တော်တို့မြင်ကွင်းထဲမှာပဲ
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့သတင်းစာရှင်းလင်းပွဲနဲ့အတူနာဆင်ရဖို့ရှိပါတယ်။လက်ဗရန်တောင်ကျင်းနီစီမံကိန်းမှာမြေယာတွေကိုထပ်ပြီးခြံစည်းရိုးကာဖို့ပြင်ဆင်အားထုတ်နေတာကြောင့်ဒေသခံတွေကလည်းနေ့စဉ်နှိပါကန့်ကွက်နေတဲ့အခြေအနေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်နဲ့ VOA တီးတန့်တွေ့ဆုံမေးမြန်းထားတဲ့နှစ်နိုင်ငံဆက်ဆံရေးလာလာနဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးမဲဆွယ်ရေးတာဝန်ခံတွေနဲ့ရုရှားအာဏာပိုင်တွေကြားကပုံမှန်အဆက်အသွယ်လုပ်ခဲ့ကြတယ်ဆိုတဲ့သတင်းတွေပေါက်ကြားတဲ့အချိန်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမြင်ကွင်းကိုလည်းပြောပြပေးမှာပါဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင်
သမ္မတဒေါ်နယ်ထရမ့်ကိုထောက်လှမ်းရေးဆိုင်ရာအကောင်းဆုံးသတင်းအချက်အလက်တွေဆက်ပြီးအစီရင်ခံသွားမှာဖြစ်တယ်လို့အဓိကအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီအဖွဲ့အစည်းတွေနဲ့သမ္မတအင်ပြည်တော်ကြားမှာဘယ်တော့မှမရှိဘူးတဲ့မပြေလည်တဲ့ဆက်ဆံရေးအခြေအနေရှိနေတဲ့ပေါ်တာဝန်ရှိသူဟောင်းအနေနဲ့လိလာသူတွေကြားပို့ပြီးစိုးရိမ်လာနေကြတာပါ။သူအစိုးရအဖွဲ့သတင်းတွေကိုပေါက်ကြားအောင်လုပ်တဲ့တာဝန်ရှိသူဒါမှမဟုတ်လိလာသူဘယ်သူကိုမှမစိုးရေးယူမဲဆိုတာကြာသာပတိနေ့ကလုပ်တဲ့တနအိကြောကြားသတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကထပ်ခါတလဲလဲပြောသွားပါတယ်။သတင်းပေါက်ကြားတာကတော့တကယ်ဖြစ်တာပဲ။ခင်ဗျားတို့ပဲအဲ့ဒီအကြောင်းသတင်းရေးကြပြောကြတာပဲသူတို့ဘာပြောလဲဆိုတာခင်ဗျားတို့သိတယ်ခင်ဗျားတို့မြင်တယ်ဆိုတော့သတင်းပေါက်ကြတာကတော့တကယ်ဖြစ်ရမှန်ပဲသတင်းကသာလှုပ်ကြံထားတဲ့အတုအယောင်သတင်းဖြစ်နေတာလို့သမ္မတထရမ့်ကပြောပါတယ်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တာဝန်ရှိသူတွေနဲ့ရုရှားထောက်လှမ်းရေးတွေအကြားအဆက်အသွယ်ရှိခဲ့တယ်ဆိုတော့သတင်းမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေကိုမစ္စတာထရမ့်ကပယ်ချပါတယ်ဒါပေမဲ့လည်းအမေရိကန်ရုရှားနှစ်နိုင်ငံကြားမှာဆက်ဆံရေးကောင်းနေဆိုရင်ဒါဟာအပြုသဘောဆောင်တဲ့တိုးတက်မှုဖြစ်မယ်ဆိုတော့သူ့ရဲ့စဉ်းစားပုံကိုတော့မစ္စတာထရမ့်ကထပ်ပြောပါတယ်။သူ့ရဲ့လက်ထောက်တွေနဲ့ရုရှားနိုင်ငံအကြားဆက်ဆံရေးဆိုင်ရာအငင်းပွားပွဲအခြေအနေကိုလိမ်လည်မှုတစ်ခုရန်လိုတဲ့မီဒီယာတွေကအကွက်ဖော်ထားတဲ့လှည့်ကွက်တစ်ခုအဖြစ်မစ္စတာထရမ့်ကပယ်ချပါတယ်
။ American Dude သမ္မတ Mike Pence ဟာပြီးခဲ့တဲ့လတဲ့ဂျန်တစ်စာဂျင်းဆိုပြီးစတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးကြိမ်ဥရောပခီးစဉ်ဖြင့်မကြခင်ရဲ့နှဲငယ်တွင်မှဂျာမနီနိုင်ငံမြူနစ်မြို့နှင့်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တို့ကိုတောင်းရောက်မှဖြစ်ပါတယ်။အခုခီးစဉ်ဟာအမေရိကန်ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေနဲ့ဆက်ဆံရေးအတွက်အာမခံချက်ပေးနိုင်ဖို့နဲ့အတ္လန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိတဲ့နိုင်ငံတွေနဲ့ဆက်ဆံရေးမှာအမေရိကန်ကဦးစားပေးမဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့သမ္မတထရမ့်ကပြောဆိုနိုင်မဲ့အခွင့်အလမ်းဖြစ်တဲ့အကြောင်းကိုသမ္မတအင်ဂျီရောအစ်စ်မြင့်ရရှိသူကပြောပါတယ်။သမ္မတထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်ပေါ်ထပ်ခါချီတူးပြောဆိုနေတာနဲ့မြောက်အတ္လန္တိတ်စာချုပ်နေတိုးပေါ်မှာရှုံချပြောဆိုနေတာတွေကြောင့်ထရမ့်အစိုးရအပေါ်ဥရောပခေါင်းဆောင်တွေကစိုးရိမ်မှုတွေရှိနေတာပါဒူသမရာဖန်စ်ကမြူနစ်မြို့လုံခြုံရေးအစည်းအဝေးပွဲမှာစနေနေ့ကျရင်မင်းကွန်းပြောမှာပါအမေရိကန်နဲ့ဥရောပတို့ညီညွတ်ရင်လုံခြုံမှုနဲ့တရားဝါပြောမှုတွေဖြစ်လာမယ့်အကြောင်းဖန်စ်ကပြောမှာဖြစ်တယ်လို့သူအကြံပေးကပြောပြပါတယ်ဒူသမရာဖန်စ်ဟာမြူနစ်မြို့မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲအပါအဝင်အရှေ့ဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံမှာပါအာဖဂန်သမရာအရှရက်ဖ်ကာနီနဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီတို့နဲ့လည်းတွေ့ဆုံမှာပါပရက်စတန့်မြို့မှာတော့ဥရောပသမဂ္ဂကောင်စီသမရာဒေါ်နယ်တက်စ်နဲ့နေတိုအတွေ့အမှုချုပ်ဟန်စတိုလ်တန်ဘတ်တို့အပါအဝင်ဥရောပသမဂ္ဂကောင်စီဝင်တွေနေတိုခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်
G20 လို့ခေါ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံသားရေးဝန်ကြီးတွေဟာဒီကနေ့မနေ့ပိုင်းကဂျာမနီနိုင်ငံဘွန်မြို့မှာဆီးရီးယားရေးအထူးအစည်းအဝေးတရကျင်းပကြပါတယ်ဒီပွဲကိုတော့ဂျာမနီနိုင်ငံသားရေးဝန်ကြီးဆစ်ဂမာဂါဘရီယဲကအင်ရှင်ဖြစ်လက်ခံကျင်းပတာပါရုရှားဆီးရီးယားကတော့ဒီစည်းဝေးကိုမတက်ပါဘူး G20 အဖွဲ့ဝင်ကိုယ်စားလှယ်တွေဟာဘွန်မြို့မှာနှစ်ရက်တာတွေ့ဆုံပြီးအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ မဟာမိတ်နိုင်ငံတွေကြားသဘောထားကွဲလွဲမှုတွေနဲ့မကြေညာမှုတွေရှိနေချင်းလက်ရှိရင်ဆိုင်နေရတဲ့ပဋိပက္ခတွေဒီလိုမျိုးပဋိပက္ခတွေအနာဂတ်မှာထပ်မဖြစ်အောင်ဘယ်လိုကြိုတင်ကာကွယ်ကြမလဲဆိုတာတွေကိုဆွေးနွေးကြတာပါဂျာမနီနိုင်ငံဟာ G20 ထိပ်သီးဆွေးနွေးပွဲကိုလည်းလာမယ့်ဇူလိုင်လကျရင်ဟမ်ဘုတ်ပြည်မှာအင်ရှင်ဖြစ်လက်ခံကျင်းပအောင်မှာဖြစ်ပါတယ်ဒီကနေ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲပြင်ပမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ဂျီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့တီးခြားစီတွေ့ခဲ့ကြပါတယ်နိုင်ငံဆက်ဆံရေးနဲ့နိုင်ငံစလုံးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတဲ့အကြောင်းတရုတ်ဆိုရအဘော်ရှင်ဝါသတင်းမှဖော်ပြထားပြီးအသေးစိတ်ကိုတော့မပြောပါဘူး
။ပါကစ္စတန်နိုင်ငံတောင်ပိုင်းကရှီယာဘာသာရေးအထွတ်မြတ်နေရာတစ်ခုမှာလူတွေအများပြားစုဝေးနေတဲ့အချိန်ကြာသပတေးနေ့ကအိုင်စစ်သွေးကြွအသေးခံဘုံးခွဲသူတို့ရဲ့တိုက်ခိုက်မှုကြောင့်လူ85ယောက်ထဲမှနေသေဆုံးပြီးတော့နောက်ထပ်250လောက်ဒဏ်ရာရသွားပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို ICE အဖွဲ့ကပြောပါတယ်စစ်ခိုင်ကလူနေခေါင်းနဲ့ဆဝါမြို့မှာတိုက်ခိုက်ခံရတာဖြစ်ပြီးတော့တေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါပါတယ်အသေးခံဘုံခွဲသူဟာအမျိုးသမီးတူဦးဖြစ်တယ်လို့ခိုင်အုပ်ချုပ်ရေးရာရှိတွေကပြောပါတယ်တိုက်ခိုက်ခံရသူတွေကိုကူညီကယ်ဆယ်ဖို့အတွက်စစ်တပ်ဖွဲ့ဝင်တွေရဟတ်ယာဉ်တွေနဲ့ C-130 လေယာဉ်တစ်စင်းကိုဆေးလွတ်ထားတယ်လို့စစ်ဘက်ပြောခွင့်ရတဦးကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်နဲ့နေဆက်ကိုပါကစ္စတန်ဆိုရကချက်ချင်းပိတ်ပစ်လိုက်ပြီးတော့လုံခြုံရေးနဲ့ပတ်သက်တဲ့နောက်ထပ်ညွှန်ကြားချက်တွေမရမချင်းပိတ်ထားဖို့ညွှန်ကြားထားပါတယ်ဒီတော့တွင်တိကျဖြစ်ရတဲ့ခုကတော့အနောက်နိုင်ငံအနောက်တောင်ပိုင်း Bluchistan ခရိုင်မှာစစ်ရင်တန်းတစ်ခုလမ်းဘေးထောင်ပုံးနဲ့တိုက်ခိုက်ခံရတာကြောင့်စစ်သား3ယောက်သေဆုံးခဲ့တဲ့အကြောင်းပါကစ္စတန်ဘက်ကပြောပါတယ်ပါကစ္စတန်နိုင်ငံတော်မှာဒီသတင်းပတ်ထဲအသေးခံဘုံခွဲမှုတွေနဲ့စစ်သွေးကြွတွေရဲ့တခြားတိုက်ခိုက်မှုတွေကြောင့်လူတွေဒါဇင်ပေါင်းများစွာသေဆုံးတရားရခဲ့ကြပါတယ
် VOA American အသံညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြံရပဲတဲ့တွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်1000ပတ်ဝန်းကျင်ကိုအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတို့မှရွှေ့ပြောင်းအခြေစိုက်ပေးရေးစစ်ဆေးညှိနှိုင်းဝင်ပြုဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားထားတယ်လို့ UNHCR အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်1000ပတ်များစွာရှိနေတဲ့အကြောင်းကုလသမဂ္ဂကပြောထားတာပါ။အဲ့ဒီလူတွေတဲကအခုအညီအလိုအဆုံသူတွေကိုတတိယနိုင်ငံမှာရွှေ့ပြောင်းအခြေစိုက်ဖို့UNHCR ကတွန်းအားပေးလှုပ်ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ UNHCR ကိုယ်စားလှယ်ရှင်ဂျီကူဘိုကရိုက်တာသတင်းဌာနကိုကြာသပတေးနေ့ကပြောပါတယ်။အထူးသဖြင့်သမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်နိုင်ငံနဲ့တခြားဖွံ့ဖြိုးပြီးနိုင်ငံတို့မှဒုက္ခသည်တွေကိုလက်မခံခြင်းနဲ့သဘောထားတွေပိုများလာနေတဲ့အကြောင်းပါပဲ။အခုလိုလှုပ်သွားဖို့ရှိနေတာပါ။အမေရိကန်ပြည်ထောင်စုအပါအဝင်သက်ဆိုင်ရာအာဏာပိုင်တွေနဲ့ UNHCR ကဆက်ပြီးလက်တွဲလှုပ်သွားပါမယ်။အစိုးရဒါမှမဟုတ်အစိုးရမူဝါဒတွေမှာဘယ်လိုပဲအပြောင်းအလဲရှိပါစေအကောက်ွယ်ပေးရေးကိုဦးတည်စဉ်းစားတဲ့ရွှေပြောင်းခြေဆိုင်အစီအစဉ်ကိုဆက်လုပ်ဖို့ UNHCR မှာရှင်းလင်းတဲ့တာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးမစ္စတာကူဘိုကပြောပါတယ်ဈေးကူတောင်းမှုခံယူဖို့လိုအပ်နေတဲ့ဒါမှမဟုတ်ပြည်ပမှာရောက်နေတဲ့မိသားစုဝင်တွေနဲ့ကွဲကွာနေတဲ့ရိုဟင်ဂျာဒုက္ခသည်တထောင်လောက်ကိုရွှေပြောင်းခြေဆိုင်ရေးဦးစားပေးလုပ်ဖို့တတ်မှတ်ထားပြီးလို့ကူဘိုကပြောပါတယ်
မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူမေကွဲအကိုခင်ဂျုံနမ်တိတ်ဆုံးမှုအတွက်တန်လျာရှိသူအမျိုးသမီးတအူကိုလူတက်မှုမဖြစ်ခင်နဲ့ဖြစ်ပြီးနောက်ပိုင်းမှာဟိုတယ်ဝင်တဲ့တအူကသူတွေးလိုက်တဲ့အကြောင်းဒီကနေ့မှပြောလိုက်ပါတယ်။ဆက်ပင်မြို့မှာရှိတဲ့ City View Hotel ကအမိမဖော်တဲ့ဝန်ထမ်းတယောက်ကအဲ့ဒီအမျိုးသမီး February 12ရက်နေ့ကဟိုတယ်မှာတဲဖို့ရောက်လာတာကိုတွေ့ခဲ့ရတယ်လို့ပြန်ပြောပြပါတယ်။ဟိုတယ်ကနေပြန်ထွက်သွားတဲ့အချိန်မှလည်းတွေ့လိုက်သေးတဲ့အကြောင်းသူ့မှာအိတ်နဲ့အိတ်နဲ့ဝတ်မှုရုပ်လေးတရုပ်ကင်ထားကြောင်းဟိုတယ်မှာနှင်းစာတဲဖို့စီရင်သွင်းထားပေမဲ့လည်းအင်တာနက်မကောင်းလို့ဆိုပြီးတရဆော်ပြီးထွက်သွားတဲ့အကြောင်းကိုအဲ့ဒီဝန်ထမ်းကပြောပြပါတယ်။ February 13ရက်တနင်္လာနေ့ကအဲ့ဒီမျိုးသမီးပြန်ထွက်သွားချိန်မှာပုံစံပြောင်းသွားတာကိုသတိထားမိတယ်လို့လည်းသူကပြောပါတယ်။သူဟိုတယ်မှာစတဲတဲ့နေ့မှာစပင်ရှီနဲ့ဖြစ်ပေမဲ့ပြန်ထွက်သွားတဲ့အချိန်ကျတော့စပင်တိုးနဲ့ဖြစ်သွားပြီးတော့ Korea Pop Store နဲ့တူသွားတာကြောင့်သူနဲ့တွဲပြီးတက်ပုံရိုက်ထားလိုက်ရမှာလို့တော့ဝန်ထမ်းကပြောပါတယ်။ကင်ဂျုံနန်းဟာ February 13ရက်နေ့မနက်ပိုင်းမှာကွာလာလမ်ပူနိုင်ငံတကာလေဆိပ်ထွက်ခွာဆောင်မှာရှိနေတဲ့အချိန်လောက်ကြံခံရပြီးတော့ဆေးရုံကိုအပေါ်မှာတည်ဆုံသွားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်ရက်နဲ့ဆက်ဆက်လို့အမျိုးသမီးနှစ်ဦးကိုဖမ်းထားတာမှာတဦးက Vietnam နိုင်ငံကူးလက်မှတ်ကင်ဆောင်ထားပြီးတော့နောက်တဦးကတော့ Indonesia နိုင်ငံကူးလက်မှတ်ကင်ထားတဲ့ Indonesia နိုင်ငံသူဖြစ်ပါတယ်။နောက်ထပ်တနည်းရရှိတဲ့နိုင်ငံသားတချို့ကိုဆက်ရှာနေတယ်လို့မလေးရှားရဲတပ်ဖွဲ့က Writer သတင်းဌာနကိုပြောပြပါတယ်။
အိန္ဒိယနိုင်ငံမှာအမေရိကန်လို F-16 တိုက်လေယာဉ်တွေထုတ်လို့ရဲ့အစုပြုချက်ကိုအမေရိကန်နဲ့အိန္ဒိယဆွေးနွေးနေကြဆွေးနွေးနေတယ်လို့အမေရိကန်ကာကွယ်ရေးပစ္စည်းထုတ်ကုမ္ပဏီကြီးဖြစ်တဲ့ Lockheed Martin ကပြောပါတယ်။အိန္ဒိယနိုင်ငံဘင်္ဂါလူးရုမြို့မှာလုပ်တဲ့လေကြောင်းဆိုင်ရာပြပွဲတစ်ခုတွင် Lockheed Martin ကုမ္ပဏီရဲ့ F-16 တိုက်လေယာဉ်ထုတ်လို့ရေးဌာနကွယ်အကြီးအကဲ Randall Howard ကအဲ့လိုပြောတာပါ။အမေရိကန်ကုမ္ပဏီတွေအနေနဲ့အလုပ်အကိုင်တွေနဲ့ထုတ်လို့ရေးလုပ်ငန်းတွေကိုပြပကိုရွှေ့ပြောင်းတာသမ္မတဒေါ်နယ်ထရမ့်ကကန့်ကွက်ပြောဆိုထားတာကြောင့်အိန္ဒိယမှာတိုက်လေယာဉ်တွေထုတ်မဲ့ကုမ္ပဏီရဲ့အဆိုပြုချက်ကသမရနဲ့ထိတိုက်တွေ့လာမလားဆိုတဲ့မေးခွန်းတွေကထွက်နေတာပါ။အိန္ဒိယလေတပ်တွေတိုက်လေယာဉ်အဆင့်200ကနေ250အထိထုတ်လို့မဲ့ဒေါ်လာဘီလီယံအများအပြားတန်ကြီးရှိတဲ့ဒီကန်ထရိုက်ကိုရဖို့ Lockheed Martin ရဲ့ F-16 တိုက်လေယာဉ်နဲ့ဆွေဒင်ခြေစိုက် Saab ကုမ္ပဏီထုတ် Gripen တိုက်လေယာဉ်တွေကြားအပြိုင်ကျိုးစားနေတာပါ။ကန်ထရိုက်ရတဲ့ဘယ်ပြည်ပကုမ္ပဏီဆိုအိန္ဒိယပြည်တွင်းကုမ္ပဏီတစ်ခုနဲ့ပေါင်းပြီးပြည်တွင်းမှာပဲထုတ်ရမယ်လို့အိန္ဒိယကအခိုက်အမာပြောထားပါတယ်။ဒေါ်လာဘီလီယံ200လောက်တိရှိနေတဲ့ဒီလုပ်ငန်းဟာဝန်ကြီးချုပ်နေရင်ဒရာမိုဒီရဲ့အစီအစဉ်ဖြစ်တဲ့အိန္ဒိယတွင်လုပ်သည်ဆိုတာမျိုးတွေများများဖြစ်လာဖို့တွန်းအားပေးနေတာနဲ့ကာကွယ်ရေးဆိုင်ရာဆက်လက်တည်စီဝယ်ယူတဲ့ကိစ္စကြောင့်မှချိတ်ဆက်ထားတဲ့သဘောပါပဲ
။နှစ်စဉ်လုပ်တဲ့ Cobra 6စစ်ရေးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နဲ့ထိုင်းတပ်ဖွဲ့တွေပူးတွဲပြီးဒီကနေ့ကန်တက်စစ်ဆင်ရေးလေ့ကျင့်ကြပါရတယ်။ဒီကနေ့လေ့ကျင့်ကမှာအမေရိကန် Marine နဲ့ထိုင်းတပ်ဖွဲ့ဝင်1000ကျော်ပါဝင်တယ်လို့ဒါဇင်နဲ့ချီတဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်။ဒါပြင်ပြိပခဖြစ်နေတဲ့ဒေသတွေကအရက်သားတွေဘေးကင်းလုံခြုံရေးအတွက်အထောက်အကူပေးတာတွေလည်းပိုပြီးထိရောက်မှုရှိဖို့ရည်ရွယ်ပြီးလုပ်တာလည်းဖြစ်ပါတယ်။
ဖေဖော်ဝါရီလ18ရက်တောက်တာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေနဲ့ဒေသရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုသတင်းစာပါတွေဆက်သွယ်မိမြန်ချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ရန်ကုန်မြို့မှာအများပြည်သူအသုံးပြုနေကြတဲ့ဘတ်စကားလိုင်းစနစ်ကိုပြောင်းလဲခဲ့တာတလပြည့်လာတဲ့အချိန်မှာပဲစနစ်တစ်ကိုအစ်စ်မြင့်အောင်ထပ်မံမွမ်းမံသွားမယ်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ရင်ကျော်ပိတ်ဆို့လွန်းလာတဲ့ရန်ကုန်မြို့မှာမြို့ပြဖွံ့ဖြိုးရေးအစီအစဉ်တစ်ပိုင်းအဖြစ် YBS လို့ခေါ်တဲ့ရန်ကုန်မြို့ဘတ်စကားလိုင်းစနစ်တစ်နဲ့အစားထိုးလိုက်တာကြောင့်အစ်စ်မပြေမှုတွေဝေဖန်မှုတွေနဲ့လည်းကြုံနေခဲ့ရတာပါ။ရန်ကုန်မြို့ကဘတ်စကားစနစ်တစ်အစ်စ်မြင့်အောင်တိုးချက်မဲ့အစီအစဉ်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဆောင်ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကအပြည့်အစုံပြောပြပေးပါမယ်ရှင်
။ရန်ကုန်မြို့သူမြို့သားတွေနဲ့တလကျော်ကြာရင်းနှီးခွင့်ရလာတဲ့ YPS ဘတ်စကားပြေးဆွဲရေးစနစ်တစ်ကိုလာမယ့်ဧပြီလမှာထပ်ပြီးအဆင့်တိုးမြင့်သွားဖို့ရှိနေပါတယ်။ဘတ်စကားလိုင်းများအများပိုင်းကုမ္ပဏီထူထောင်ဖို့ကားတွေကိုရောက်ရှိရာအရက်ကိုညွှန်ပြတဲ့ဆက်နဲ့လုံခြုံရေးအချက်ပြဆက်တွေတက်ဖို့စပယ်ယာမလိုတဲ့ electronic ငွေပေးချေရေးစနစ်တစ်ခုလုပ်ဖို့စတာတွေစီစဉ်ထားတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်
။ဒီပြည်မှာကျွန်တော်ခုပြောခဲ့တဲ့အဆင့်30လောက်ပါမယ်။ကုမ္ပဏီတွေတူတော်မယ်။ဘတ်စကားတွေအဆင့်မြင့်တယ်မယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ operator တီးတစ်ခုကနေဘတ်စကားတွေအကုန်လုံးကိုကျွန်တော်တို့မြင်ကွင်းထဲမှာပဲရှိနေရမယ်။ဒီအတွက်သူတို့ကနောက်ကြောင်းသူတို့မကြိုက်ဘူးမဆွဲဘူးဆိုတာမျိုးရှိလို့မရအောင်ကျွန်တော်တို့ချုပ်ထားမယ်နောက်တစ်ခုကတော့ပတ်စံကိုပေးမန့်စနစ်နဲ့ကိုစီးတော့ပဲကြရတဲ့စနစ်မျိုးအဆင့်ကိုကျွန်တော်တို့တက်လမ်းနိုင်မယ်ဒီပေးမန့်စနစ်ကလည်းကတ်တိုင်းသုံးပြုလိုတဲ့ဝန်ဆောင်မှုတိုင်းမှာသုံးလို့ရနိုင်တဲ့ပတ်စံကတ်မျိုးဖြစ်ဖို့အတွက်ကျွန်တော်တို့လုပ်ပါနောက်တစ်ဆင့်အတွက်ကျွန်တော်တို့ပြင်ဆင်ထားတဲ့အချင်းကတော့ဘတ်စကားမှတ်တိုင်တွေအကုန်လုံးဟာဘတ်စကားလိုင်းတွေအကုန်လုံးမှတ်တိုင်တွေအကုန်လုံးမှာကျွန်တော်တို့ကအမှတ်ပေးစနစ်ကျင့်သုံးသွားမှာဖြစ်ပါတယ်
မထတာဆိုတဲ့စနစ်နဲ့ကျင်သားရနေတဲ့ရန်ကုန်မြို့ကို YBS ဘတ်စကားပြေးဆွဲရေးစနစ်တစ်ခုနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ကအစားထိုးခဲ့ပြီးတလကြာမှပဲအစ်စ်မြင့်မဲ့အစီအစဉ်တွေကိုထပ်မံကြီးညာလိုက်တာပါစနစ်တစ်ကြောင့်ရန်ကုန်မြို့မှာရင်ကျော်ပိတ်ဆို့မှုတွေညှောနေသွားပေမဲ့ခရီးသွားတွေအနေနဲ့အခက်အခဲတွေရှိနေတာကိုလည်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသတင်းစာရှင်းလင်းပွဲမှာအတိအမှတ်ပြုပြောဆိုသွားပါတယ်လက်ရှိမှာကားပိုင်ရှင်ရင်မောင်းရင်နှောင်းလိုက်တွေရဲ့ဆွမ်းဆောင်ရည်အားနည်းမှုကားစီးရည်မလုံလောက်မှုတွေရှိနေတယ်လို့ဝေဖန်မှုတွေကတော့ရှိနေပါတယ်။ဝန်ကြီးချုပ်ကတော့ဧပြီလအတွင်းမှာနောက်ထပ်ဘတ်စကားတွေထပ်ရောက်ဖို့ရှိနေတဲ့အကြောင်းနဲ့ဝေဖန်မှုတွေများနေတဲ့ကိစ္စရပ်တွေကိုအကောင်းဆုံးကင်တွယ်ဖြေရှင်းသွားမယ်လို့ဝန်ကြီးချုပ်ကတော့ကတိပေးပြောဆိုလိုက်ပြီးရင်မောင်းတွေရင်ပိုင်ရှင်တွေနဲ့ရင်နှောင်းလိုက်တွေအနေနဲ့စနစ်တည်းမှာမလိုက်ပါနိုင်ဘူးဆိုရင်ချက်ချက်မမတ်အရေးယူသွားမယ်လို့တတိပေးပြောဆိုလိုက်ပါတယ်။
အစိုးဆုံးနံပါတ်ပြတ်ဆုံးရင်လိုင်းတွေကိုလည်းကျွန်တော်ဒီနေရာသတိပေးပါစေတမိုင်းလုံးရဆိုင်သွားနိုင်ပါတယ်ကိုယ့်ဘက်ကစီးပွားရေးလုပ်ငန်းဖြစ်ပါတယ်ကိုယ့်ရဲ့သမီးရှင်တွေကိုတကယ်ကိုဝန်ဆောင်မှုပေးနိုင်အောင်ဆောင်ရွက်ရမှာဖြစ်ပါတယ
်လက်ရှိမှာ တိုင်ကြားမှုတွေကိုမှတ်တမ်းတည်ပြီးအရေးယူဆောင်ရွက်နေတာတွေလည်းရှိပါတယ်။တိုင်ကြားမှုတွေနဲ့ပတ်သက်ပြီးနောက်ပိုင်းမှာဒီထက်ပိုပြင်းထန်တဲ့အရေးယူမှုတွေနဲ့အရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကပြောဆိုလိုက်ပါတယ်
။ကျွန်မတို့ကားတွေပေါ်မှာလည်း CCTV တက်မှာဖြစ်ပါတယ်။နောက်ပြီးတော့ကျွန်မတို့မီးပွိုင်းတွေမှာလည်း CCTV တွေတက်မှာဖြစ်ပါတယ်။အဲ့ဒီလိုကနေပြီးတပြင်းနဲ့တစ်မျိုးလုံးကိုကျွန်မတို့ Smart City ဖြစ်အောင်လို့လောက်သွားလို့ရှိပါတယ်အဲ့ဒီလိုမျိုးလောက်တာဟာအဓိကကတော့အဲ့လိုပါပဲမိန်းကလေးဖြစ်စီယောက်ျားလေးဖြစ်စီဘယ်ချိန်မှာဖြစ်ဖြစ်ဥပဒေရဲ့ဟိုတင်ဆောင်ရှောင်းမှုအောက်မှာလုံလုံဂျုံဂျုံသွားလာနိုင်ကြအောင်လို့ကျွန်မတို့တအားစူးစမ်းနေတာဖြစ်ပါတယ
်ရန်ကုန်တမျိုးလုံးမှာရှိနေတဲ့ဘတ်စကားဂိတ်တွေကိုထပ်ပြီးအဆင့်မြင့်တင်သွားဖို့ရှိတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်YBS ဘတ်စကားစနစ်တကိုဂျပန်နိုင်ငံကနိုင်ငံတကာအကူအညီပေးရေးအစီအစဉ်ချိုက်ကဖွဲ့ကလည်းပါဝင်ကူညီပေးနေတယ်လို့အခြားနိုင်ငံတကာအတိုင်းဝိုင်းကလည်းကူညီဖို့ကတိပြုထားကြပါတယ်ရှင
်။မေခပြောပြသွားတာပါရှင်။လက်ဗရောင်းတောင်ဒေသအတွင်းကကျေးနီစီမံကိန်းလုပ်ကွက်မှာတော့ကုမ္ပဏီဘက်ကမြေယာတွေကိုထပ်ပြီးချန်ခတ်ဖို့ကြိုးစားနေတာကြောင့်ဒေသခံတွေကလည်းနေ့စဉ်နေ့ပါသွားရောက်ပြီးတားဆီးကန့်ကွက်နေကြတဲ့အကြောင်းဒေသခံတွေပြောပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်မေလအတွင်းကဒေသကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်မှာအရေးကြီးအဆိုတင်သွင်းဖို့ကြိုးစားခဲ့ပေမဲ့အခြေအနေမပြေခဲ့ဘူးဆိုတဲ့အကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
အစိုးရသက်လက်ထက်ပြီးခဲ့တဲ့6လအတွင်းမှာနိုင်ငံတော်အနေနဲ့အမေရိကန်ဒေါ်လာတန်20ဝင်ငွေရခဲ့တယ်ဆိုပြီးမကြသေးခင်ကပဲမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်ပါတယ်။မြန်မာဝန်ပေါင်းကုမ္ပဏီဘက်ကတိသိမြရာတချို့ကိုနှစ်နာကြီးပေးခဲ့ပေမဲ့ဒေသခံတွေကလက်မခံကြသေးသူတွေလည်းရှိနေတာပါ။ဒီအပိုင်းအတွင်းမှာပဲကုမ္ပဏီဘက်ကမြေတွေတူးဖော်တာတွေစီမံကိန်းနယ်မြေဖြစ်သတ်မှတ်ထားတဲ့ဆယ်တဲရွာနီးကမြေနေရာတွေကိုခြံစည်းရုပ်ခတ်ဖို့စ조사နေတဲ့အတွက်ကန့်ကွက်မှုတွေလုပ်နေရတယ်လို့လည်းဒေသခံတောင်သူတူကပြောပြပါတယ်
။ဟိုကပေါ့မြေနံကားတွေနဲ့ဖက်တင်တင်ပြီးတော့ကျတော့ဒဖိုးတွေနဲ့ညှိပြီးတော့မှသူတို့ကလို့ဒီတုပ်ဘက်ချမ်းလိုပဲဒရိုင်းကြီးတွေခတ်မဲ့ပုံစံမျိုးအဆင်ရှိတဲ့အခုလောလောဆယ်ကတော့ဒီရွာဘက်ကကျတော့ရွာနဲ့ပြီးတော့ကျတော့ဒီလိုမြေစားပုံနဲ့အပုံမခံနိုင်ဘူးကိုဒါပေမဲ့လူမသိတဲ့အတက်ကိုပုံပုံသွားတယ်လူသိတဲ့အခါကျတော့ထွက်ထွက်ပြီးတော့တားတယ်နေတိုင်းနဲ့နေတိုင်းလိုလိုပဲတွတ်သွားပြီးတော့တားတယ
်ဒေသခံတွေရဲ့နဲ့နာမှုတွေစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လိုက်နာမှုရှိမရှိဆိုတဲ့အခြေအနေတွေကိုလွှတ်တော်မှာအရေးကြီးအဆိုတင်သွင်းဖို့လုပ်ခဲ့တဲ့လက်ပလောင်းတောင်ဆလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစော်ကတော့သူ့ရဲ့အရေးကြီးအဆိုတင်သွင်းဖို့အခြေအနေမပေးခဲ့ဘူးလို့လည်းပြောပါတယ်
အစောကတော့လုံခဲ့တဲ့ဇာတ်လာပိုင်းကတော့ရေးကြီးစုံနေတဲ့တင်ပြမှုကျွန်တော်တို့ခုပါလေဒါပေမဲ့အဲ့ဒီကဘယ်လိုဖြစ်သွားလဲဆိုတော့မရောက်လို့မသိဘူးအဲ့ဒီကရေးပြီးဖြစ်သွားပါလေဆန္ဒဆရာကဖြီးပေးရတာပေါ့လေကျွန်တော်စီတော့တော်တော်ထူးတဲ့ကျွန်တော်ဖြစ်ချင်တဲ့စုံလောင်းစစ်ဆေးကော်မတီရဲ့ဆေးကစားအကောင့်တဖို့ကိစ္စတွေနောက်မိုင်းနင်းကပတ်သက်ပြီးတော့မကြောက်ဘူးတဲ့ဟာတွေကျွန်တော်တို့မတင်ရတဲ့ဒီဟုတ်ပြင်းပြတာညာဟင်းပွဲမှုပိုင်းနေလို့နေတာမှဒီကတော့အခင်းနမလို့မှမဟုတ်ပါဘူး။ဒီကြောင့်အကကလောင်းနဲ့လို့မှဆိုတော့ကျွန်တော်ပြပြလာရရှိတယ
်။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International လူခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာထဲမှာတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုတွေဟာစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊လေယာဉ်တွေဆုံးရှုံးရတာတွေနဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဗရောင်းတောင်ကျင်းနီစီမံကိန်းတူဖော်ရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်ဖို့အတွက်လူခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။ကျင်းနီထုတ်လုပ်မှုတွေကိုစတင်လုပ်ဆောင်နေပြီဖြစ်တဲ့ဒီစီမံကိန်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာမှုမရှိဘူးလို့လည်းကော်မရှင်မှာပါဝင်သူတွေနဲ့သဘာဝပတ်ဝန်းကျင်ထိတ်သိမ်းရေးလုပ်ဆောင်နေသူတွေကဝေဖန်မှုတွေလည်းရှိနေတာပါ။ကော်မရှင်ရဲ့အစီရင်ခံစာမှာပါတဲ့ဒေသခံတွေအတွက်အစားထိုးမြေအကတွေပေးဖို့ကိစ္စနဲ့ပတ်သက်လို့လည်းဦးဝင်းသိန်းစော်ကအခုလိုဆက်ပြောပြပါတယ်
။ဒီကောက်ဒီနေ့ဒီနေ့တော့လို့မှာလာလို့နေရရမယ်လို့ရှိတယ်။ဒါမျိုးချော်တင်ရမယ်ဒီမျိုးကသူအစားထိုးပြီးရသူတို့ကျင်းနေမှာပဲရွာသောတဲ့လူတွေကလည်းဒီလည်းအစားမရဘူး။ဒီစားပေးမယ်ဆိုတဲ့ဟာလည်းတစ်ခုရှိတယ်။အင်းကဆောင်ပြရရှာထားတယ်ဆိုပြီးတော့အဲ့ဒါလည်းဘာမှလုပ်မပြီးတဲ့ခါကျကျွန်တော်တော့ပြောတာပေါ့။ဘယ်မျိုးဆိုရင်ရှုပ်ွက်ပြီးပေးလို့တော့မရဘူးလို့ဆောက်ကွာကဘလူးဝါမတက်ပြူးလို့မြန်လို့ပြစ်ထားတဲ့ပလာမြေတွေဒီတိုင်းအစားပြေးတယ်ဆိုတော့ဘယ်ယူနေမှာလဲလို့
2012ခုနှစ်တုန်းကကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ဃာအပါတရားခန့်ဟာမီးလောင်တံရရခဲ့တာပါဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့ မြန်မာဝန်ပောင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အသစ်ပြန်လဲချုပ်ဆိုတာမြန်မာအစိုးရက50ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပောင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ထားပါတယ်ရှင်။မအေးအေးမှာပြောပြသွားတာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆိုရလက်ထက်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကိုဆက်လက်ထောက်ခံသွားဖို့ပါတီကြီးနှစ်ရက်လုံးကအခိုင်အမာရပ်တည်နေကြပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်မှုပေါ်မူတည်ပြီးစစ်ဖက်ဆက်ဆံရေးကိုလည်းတိုးမြှင့်သွားမယ်အကြောင်းသံအမတ်ကြီးစကော့မာစီယာကပြောပါတယ်။ဘူယို
ਜੀ ਫਿਨੇ ਚੇਂ ਡੋ ਜਾ ਟਾਵਨ ਠਾ ਸੌਂ ਗੇ ਦੂ ਲੇ ਫਿਟ ਬਾਰੇ ਧੀਰੋ ਤਮਰਾ ਟਰੰਪ ਅਸੋਯਾ ਲੱਠੇ ਮਾ ਆਸੀਆ ਨੈਂਗਾਂ ਨੂ ਬੋ ਠਾ ਸ਼ੀ ਮੇ ਮੂਵਾਰਾ ਨੇ ਪੱਤੇ ਪੀਰੋ ਅਗੂ ਚੇਂ ਠੀ ਪਿਓ ਦਾ ਮਜਾ ਆ ਦੇ ਬਾਬੂ ਧਾ ਜਾ ਮੁਲੋ ਅਮਰੀਕਨ ਪੀਰਾਂ ਸੁ ਯੇ ਆਸੀਆ ਨੈਂਗਾਂ ਨੂ ਬੋ ਅਥੂ ਤਪੀ ਨਿਮਾ ਨੈਂਗਾਂ ਅਪੋ ਸੱਸਨ ਯੇ ਹਾ ਅਜੀ ਜੇ ਪਿਆਂ ਗਵਾ ਵੂ ਸ਼ੀ ਬਾਦਲਾ ਧਮਾ ਮੁ ਸੱਸਨ ਯੇ ਹਾ ਅਯਿਨ ਟਾਈ ਮੇ ਸੱਸ ਸ਼ੀ ਨੀ ਮਾ ਬਾਲਾ ਸ਼ੇ
What I'm seeing, what I'm hearing.
Washington nga chano ye lobo campaign တွေ ਸੀ က မြင် ရ ကြ တော့ American ပြည်တော်စု အနေ နဲ့ ASEAN ဒေသ တွင်း နိုင်ငံ တွေ နဲ့ ဆက်လက် ဆက်ဆံ ရေး အတွက် ပါတီ ကြီး နှစ်ရက် စလုံး က အခိုင် အမာ ထောက် ခံ ကြ ပါ တယ် မြန်မာ နိုင်ငံ ရဲ့ Democracy ပြည်ပြင် ပြောင်း လဲ ရေး နဲ့ အသွင် ကူးပြောင်း ရေး အတွက် လည်း American က ဆက် ပြီး တော့ ထောက် ခံ သွား မှာ ဖြစ် ပါ တယ်
American နိုင်ငံ က ထောက် ပံ့ ရေး Agency USAID အနေ နဲ့ မြန်မာ နိုင်ငံ ကို ပေး နေ တဲ့ အကူ အညီ တွေ ကို ရပ်ဆိုင်း သွား မလား ဆို ပြီး တော့ စိုးရိမ် ပူပန်တာ တွေ ကြား နေ ရ ပါ တယ်အဲ့ဒီအကူအညီတွေထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အကူအညီလက်ရှိရပေါ့နော်ဒီတော့ဒီဧပြီလ1ရက်နေ့မှာကျင်းပမယ်ဂျာဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပံ့ပိုးကူညီနေတဲ့အခြေအနေလေးသိပြရစီရှင
် Well we're continuing our efforts USAID and others are continuing
USAID တင်မကောက်ဘူးတခြား American အဖွဲ့အစည်းတွေကပေးနေတဲ့အထောက်ပံ့အကူအညီတွေနဲ့ပတ်သက်လို့အပြောင်းအလဲမရှိပါဘူးအရင်တုန်းကအတိုင်းပဲဆက်ပြီးတော့ပံ့ပိုးပေးနေပါတယ်မြန်မာနိုင်ငံတွင်ကောင်းမွန်တဲ့စီမံအုပ်ချုပ်ရေးအပအဝင်ကျန်းမာရေးခန္ဓာစီးပွားရေးဖွံ့ဖြိုးမှုခန္ဓာလေယာဆိုင်ပျိုးရေးနဲ့အခုလာမဲ့ဂျားဖြတ်ရွေးကောက်ပွဲတွေအတွက်လည်းအကူအညီတွေဆက်ပြီးတော့ပေးနေတာတွေကအပြောင်းအလဲမရှိပ
ါဘူး
မြန်မာပြည်မှာပထမဆုံးခန့်အပ်လိုက်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်နဲ့တန်တမန်ဒီမိတ်ဆက်ပွဲကိုတန်မကြီးတက်ရောက်တာတွေ့လိုက်ပါတယ်။ဒီလိုရာထူးမျိုးကိုမြန်မာနိုင်ငံမှာပထမဆုံးခန့်ထားလိုက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်လို့ရပါလဲရှင်။တွေ့ဆုံပွဲကတော့လှုပ်ဖြစ်ပါရဲ့လား။
Yes, there was a meeting that the government organized earlier this week with
ဟုတ်ပါတယ်ဒီသတင်းပတ်အစောပိုင်းကအစိုးရကစီစဉ်ပေးတဲ့မိတ်ဆက်ပွဲကိုအတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဒေါက်တာတင်မျိုးဝင်းနဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းတို့တက်ရောက်ပါတယ်ကျွန်တော်တို့ကိုအမျိုးသားလုံခြုံရေးအကြံပေးနဲ့မိတ်ဆက်ရင်းနိုင်ငံရဲ့နောက်ဆုံးပြထုံးမှုတွေငြိမ်းချမ်းရေးလုပ်ငန်းစဉ်ရခိုင်ပြည်နယ်အရေးနဲ့အမျိုးသားအကြံပေးပုဂ္ဂိုလ်ရဲ့အခမ်းအနားစတာတွေကိုရှင်းပြပေးခဲ့တာပါကျွန်တော်တို့မိသားတွေကိုလည်းဖြေကြားပေးခဲ့ပါတယ်အပြန်အလှန်ပွင့်ပွင့်လင်းလင်းပြောခွင့်ရတဲ့အတွက်ကောင်းမွန်တဲ့တွေ့ဆုံပွဲဖြစ်ပါတယ်အပြုသဘောဆောင်တဲ့ရှေ့ရှုရမယ့်အသုံးတည့်တဲ့ခြေလှမ်းတစ်ရက်လည်းဖြစ်ပါတယ
် and I thought it was a very good and useful step forward
ဒီမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဗ ారి များသိခဲ့ရပါလို့ရှင
် well I don't want to speak for the Myanmar government
သူရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့မြန်မာဆိုရရဲ့သဘောထားကိုတော့ကျွန်တော်ပြောလို့မရပါဘူးဒါပေမဲ့မိတ်ဆက်ပွဲမှာရှင်းပြတာကတော့နိုင်ငံတော်ရဲ့လုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လာရင်သူအနေနဲ့ပူပေါင်းဆက်သွယ်ညှိနှိုင်းဖို့ဖြစ်ပါတယ်တဲ့ကျွန်တော်တို့စီမလည်းအလားတူဒီယာရူးမျိုးထားတဲ့စနစ်ရှိတယ်လို့ပဲဒေတာရင်းနိုင်ငံတွေမှာလည်းဒီလိုအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တွေခံထားတာတွေရှိတဲ့အကြောင်းလဲရှင်းပြပါတယ်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူပေါင်းညှိနှိုင်းပေးဖို့တာဝန်ရှိတယ်လို့ပြောပါတယ်
in the different ministries
ဟုတ်ကဲ့လောလောဆယ်ထိုင်းနိုင်ငံမှာကျင်းပနေတဲ့ Cobra Gold ရွှေမွေဟောက်စီးလေ့ကျင့်မှုမှာမြန်မာစစ်တပ်ကကိုယ်စားလှယ်အဖွဲ့လေ့လာသူအဖြစ်နဲ့ပါဝင်တက်ရောက်နေတာသိရပါတယ်ကာကွယ်ရေးနဲ့ပတ်သက်လို့မြန်မာနဲ့ American စစ်ဖက်ဆက်ဆံရေးအခြေအနေကတော့တိုးတက်မှုရှိပါလားရှင
်။ Yeah, we've had I think for a few years now. We've invited observers from the Myanmar military to that Cobra Gold exercise which is
မြန်မာစစ်ဖက်ကိုယ်စားလှယ်တွေကို Cobra Gold စီးရေးလေ့ကျင့်မှုမှာလေ့လာသူအဖြစ်နဲ့ပါဝင်ဖို့ဖိတ်ကြားခဲ့တာနှစ်အတော်လေးကြာခဲ့ပါပြီ။ဒီစီးရေးလေ့ကျင့်မှုဟာဒေသရင်းနိုင်ငံစုံပူးပေါင်းပါဝင်တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေတာတချို့ရှိပါတယ်။မြန်မာစစ်ဖက်ရပ်ဖတ်အာဏာပိုင်တွေအစိုးရမဟုတ်တဲ့ NGO တွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေကပါကျွန်တော်တို့ကိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်စီလိုတဲ့ဆန္ဒရှိတာကိုလည်းကြားနေရပါတယ်မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီလူပောင်အတိုင်းအဝိုင်းမှာလူထုနဲ့တသားတည်းဖြစ်အောင်အဝင်ခွင့်ကြတဲ့အခမ်းအကဏ္ဍကနေပါဝင်နိုင်အောင်ကူညီစီလိုတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကစစ်ဖက်ရပ်ဖတ်ဆက်ဆံရေးအတွက်သ တင်းနှံအစီအစဉ်တွေလုပ်ပေးနေတာတွေလည်းရှိပါတယ်။ပုံမှန်နေနေပြောရရင်တော့အခုချိန်မှာခက်ဖြီးဖြီးပဲလုပ်နေပါသေးတယ်။ချိန်တိုင်းတော့ကျွန်တော်တို့စစ်တပ်နဲ့မြန်မာစစ်တပ်အပြည့်အဝဆက်ဆံရေးတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတိုးတက်မှုအခြေအနေအထူးသဖြင့်တော့အများအာရုံစိုက်ခံရတဲ့လူခွင့်ရေးအခြေအနေတိုးတက်မှုပေါ်မှာမူတည်ပါတယ
်။ issues which of course are getting a lot of attention these days.
ရေရန်ကုန်ရုံးတာဝန်ခံအက်ဒီတာဒေါက်ကင်ဆိုဝင်းကအမေရိကန်တမ်မတ်ဂျီစကော့မာစီယာကိုဒီကနေ့တီးတန့်တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ဒေါ်နယ်ထရမ့်တာဝန်ယူပြီးတလတောင်မပြည့်သေးတဲ့အချိန်မှာပဲကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတကသူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုခဲ့တယ်လို့သတင်းမီဒီယာတွေကလည်းထိုးနှက်တိုက်ခိုက်သွားပါတယ်။သူ့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးတာဝန်ခံတွေနဲ့ရုရှားအာဏာပိုင်တို့ရဲ့ကြားကပုံမှန်ဆက်သွယ်လုပ်ခဲ့ကြတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေပေါ်ပေါက်နေတဲ့အချိန်မှာပဲသတင်းစာရှင်းလင်းပွဲကိုကျင်းပခဲ့တာပါ။ကြာသပတေးနေ့ကအင်ပြူရာမှာကျင်းပတဲ့သမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲအကြောင်း VOA သတင်းတောက်ဘီလ်ကယ်လိုပေးပို့ထားတဲ့သတင်းဆောင်ပါကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်
။သတင်းစာရှင်းလင်းပွဲမှာတော့သမ္မတဒေါ်နယ်ထရမ့်နဲ့သူ့အကြောင်းသတင်းရေးသားနေကြတဲ့သတင်းထောက်တွေကြားမကြုံဘူးလောက်အပြန်အလှန်ပြောဆိုခဲ့ကြတာပါ။သတင်းစာရှင်းလင်းပွဲမှာတော့အလုသမားဝန်ကြီးအဖြစ်သူ့အဆိုပြုခဲ့တဲ့သူကိုသူ့ရဲ့ Republican Party ရင်းကပါလက်မခံကြတဲ့အတွက်နောက်ထပ်အသေးရွေးလိုက်တဲ့သူရဲ့နာမည်ကိုကြေညာပြီးတော့စတင်ခဲ့တာပါ။ထရမ့်ကအခုလိုပြောပါတယ်
။ The nominee for Secretary of the Department of Labor
အလုသမားဝန်ကြီးအစ်စ်ကတော့ Mr. Alex Acosta ပဲဖြစ်ပါလိမ့်မယ်
။ဒီနောက်မှာတော့သမ္မတအဖြစ်ဆောင်ရွက်နိုင်ခဲ့တာတွေကိုအခုလိုဆက်ပြောခဲ့တာပါ
။ We have made incredible progress. I don't think there's ever been a president
တိုးတက်မှုတွေအကြီးအကျယ်ရှိခဲ့ပါတယ်။ဒီလောက်အချိန်တို့အတွင်းကျွန်တော်တို့လုပ်ခဲ့သလိုဘယ်သမ္မတကမှလုပ်နိုင်ခဲ့မယ်မထင်ပါဘူး
။နောက်ပိုင်းမှာတော့မီဒီယာတွေအပေါ် Trump ကတောက်လျှောက်ဝေဖန်ပါတယ်။
The press honestly is out of control. The level of dishonesty is out of control.
ယိုယိုသားပြောရရင်မီဒီယာတွေကထိမ့်မြသိမ့်မြဖြစ်နေပါတယ်။မယိုသားမှုအတိုင်းတာကလည်းဘောင်ကျောနေပါပြီ
။ဒါရီအားလုံးဟာတနအိကြောကြာသတင်းစာရှင်းလင်းပွဲအစ9မိနစ်အတွင်းပြောရစကားတွေဖြစ်ပါတယ်။သတင်းထောက်တွေကတော့သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အကြံပေးတွေနဲ့ရုရှားအရာရှိတွေကြားအဆက်အသွယ်မပြတ်ရှိခဲ့တယ်ဆိုတဲ့အချက်ကိုထပ်တလဲလဲမေးခွန်းထုတ်ခဲ့ကြတာပါ
။ I have nothing to do with Russia. I told you. I have no deals there.I have no anything.
Russia and the Obama မပတ်သက်ပါဘူး။ဘာပေးယူမှမရှိဘူးဆိုတာပြောလဲပြောခဲ့ပြီးပါပြီ။ရုရှားအကြောင်းပြောနေတာတွေကသတင်းအတုတွေပါ။မီဒီယာတွေလုတ်ကြံထားတဲ့သတင်းအတုရောင်တွေပါ
။ဒီသတင်းတွေကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တိဆောက်မဲ့ဆက်ဆံရေးကိုထိခိုက်နိုင်တယ်လို့လည်းပြောပါတယ
်။ He's sitting behind his desk and he's saying, "You know, I see what's going on."
သူသဘောမှာထိုင်ပြီးအမေရိကန်မှာဖြစ်နေတာတွေကိုသူသဘောပေါက်ပြီးအနီးကပ်လဲစောင့်ကြည့်နေတယ်လို့ပြောပါလိမ့်မယ်။တရေတူရရဲ့ဖီအားကြောင့်သမ္မတထရမ့်အနေနဲ့ရုရှားနဲ့ဆက်ဆံရေးအစီအပြေနိုင်မှာမဟုတ်ဘူးလို့လည်းပြောပါလိမ့်မယ်
။အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတအမိန့်ကိုဖက်ဒရယ်တရားရုံးတစ်ခုကပယ်ချထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းထပ်ကြိုးစားမယ်လို့ပြောသွားပါတယ်
။ We're issuing a new executive action next week.
ကျွန်တော်တို့တိုင်းပြည်ကိုအပြည့်အဝကာကွယ်နိုင်မယ့်အမိန့်တစ်ခုကိုလာမယ့်သတင်းပတ်မှာထုတ်ပြန်မှာပါ
။သူ့ရဲ့အဆိုအရအပေါ်သတင်းမီဒီယာတွေရဲ့တင်ပြပုံတွေကိုလည်းသမ္မတထရမ့်ကအပြင်းအထန်မှတ်ချက်ပေးခဲ့တာပါ
။ It's all fake news.So fake news. The failing New York Times.
အားလုံးကတည်င်းတူရောင်တွေကြီးပါ။ New York Times ဆိုရင်လည်းကြာဆုံးနေပါပြီ။ယုံကြည်စရာမကောင်းတဲ့သတင်းတွေတပုံကြီးကိုလည်းတွေ့နေရပါဗ
ျ။သူတော်ဝင်ယူနေရတဲ့ American ပြည်တော်စုအပေါ်သမ္မတ Trump ရဲ့အမြင်ဟာလည်းပြင်းထန်ပါတယ်
။ To be honest, I inherited a mess. It's a mess.
ရိုးရိုးသားသားပြောရရင်အရှုပ်ထုပ်ကိုဆက်ခံခဲ့ရတာပါ။တကယ်အရှုပ်ထုပ်ပါ။ပြည်တွင်းရောပြည်ပမှာပါအရှုပ်တွေနဲ့ကြုံနေရတာပါ။
အစိုးရတရဲ့ပထမသတင်းပတ်တွေမှာပဲပြဿနာတွေကြုံခဲ့ရပေမလို့သမ္မတထရမ့်ကတော့သူ့ဦးဆောင်တဲ့အစိုးရရန်နေရာဟာအဆင်ပြေချုံ့မွေနေတယ်လို့အကောင်းမြင်သဘောထားနေတာကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစာရှင်းလင်းပွဲမြန်ကွင်းကိုနားလောင်ပြောပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအီးမေးလ်ကနေပြီးတော့ဆက်သွယ်လို့ရတယ်ဆိုရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့2323825554ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ဖေဖော်ဝါရီလ18ရက်တောက်တာနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီအထိနားဆင်ကြရမယ့်အမျိုးသမီးကန္တာသုတဆုံးလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာစီစဉ်မှာတော့
ပစ္စည်းမရှိတာထက်ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိကပြတ်နေတာပေါ့။ဘာလို့လို့လောရမှာမသိတဲ့ဟာ information ရတဲ့ device ကလက်ထဲမှာရှိနေရတာ
မြန်မာနိုင်ငံကတက်ကတူတွေမှာသိပ္ပံသူတေသနဆိုင်ရာဖွံ့ဖြိုးရေးတွေအတွက်ဘာတွေလိုအပ်နေသလဲဆိုတာကို Ohio တက်ကတူအသင်းကပါမောက်ခဒေါက်တာစောဝေလှနဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရဖို့ရှိပါတယ်ရှင်။ဒီ season တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်။ကုလသမဂ္ဂကလေးများအခွင့်အရေးဆိုင်ရာသဘောတူစာချုပ်မှာမြန်မာနိုင်ငံက1990ခုမှလက်မှတ်ထိုးထားပေမဲ့ကလေးအခွင့်အရေးအကာအကွယ်ပေးဖို့အတွက်အားနည်းနေဆဲဖြစ်ပါတယ်။အထူးသဖြင့်စင်ရဲမွဲတေမှုကြောင့်ကလေးလှုပ်အားကိုအသုံးပြုမှုကျယ်ကျယ်ပြန့်ပြန့်ရှိနေပြီးမိန်းကလေးငယ်တွေဟာဆိုရင်လည်းအကာအကွယ်အမဲ့ဆုံးဖြစ်သလိုပညာသင်ကြား권လည်းမရှိကြဘဲအိမ်ကူတွေဖြစ်အလုပ်လုပ်နေကြရပါတယ်။လူမဆန်စွာနှိပ်စက်ညှဉ်းပန်းမှုတွေကိုလည်းခံနေကြရပါတယ်။မကြသေးမီကမော်လမြိုင်မြို့မှာအင်ရှင်တွေရဲ့နှိပ်စက်မှုကိုခံခဲ့ရတဲ့အိမ်ကူမိန်းကလေးနှစ်ဦးအကြောင်း AFP သတင်းကိုအခြေခံပြီးအထူးသဖြင့်မိန်းကလေးရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့နိုင်ငံမှာတာဝန်ရှိတဲ့အကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လှလတန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to
achieve တော်တော်လားဆရာတော့အစ်စွာရှင်နေတတ်ကိုတိုင်လာဒီလာတော့ဘယ်ဘက်ချာနေလောင်းလောင်းချာနေပြေမပြေတာအမှန်တရားသူကမစားလို့မစားဘူးသူပုံမင်းမင်းကတော့လောင်းတယ်။အောင်တယ်။တမင်းပူတယ်တော့အော်တာခါကျတော့တမင်းကောင်းအချက်ရတော့ခေါင်းပေါ်တော့တော့တူရတတတကြ။အ
ဲ့ဒါကတော့မုံမြင်မြို့မှာအိမ်အခုဖြစ်အလုလုကင်ခဲ့တဲ့အသက်16နှစ်အရွယ်မခင်ခင်ထွန်းကသူ့ဘောအင်းရှင်ဖြစ်သူဒေါ်အေးအေးဆိုးနဲ့မိခင်ဒေါ်တင်ပြုံးတို့ကဘယ်လိုနှိပ်စက်ခဲ့တယ်ဆိုတာကိုပြောပြခဲ့တာဖြစ်ပါတယ်။သူကိုလီမိုသီးနှလုံးပျောက်တဲ့အတွက်ခိုးစားတယ်ဆိုပြီးလီမော်ဒီတလုံးတွေရင်နွေးတပူတပူကြစီကိုသူ့ရဲ့ညာဘက်ချမ်းကိုပေါ်လောင်းချခဲ့တယ်လို့မအီအီဆူက EFP သတင်းဌာနကိုဒီသတင်းပါပြောခဲ့တာဖြစ်ပါတယ်။ဖခင်ဖြစ်သူနေထိုင်မကောင်းလို့ဆေးကုသစေလိုတဲ့အတွက်မခင်ခင်ထွန်းကိုလွန်ခဲ့တဲ့3နှစ်ကအသက်40ရွယ်မုတ်ဆိုးမဒေါ်အီအီဆူနဲ့သူနဲ့အတူနေသူ့မိခင်ဒေါ်တင်ပြုံးတို့နေအိမ်ကိုအိမ်အကူဖြစ်အပေါ့ခံခဲ့ရတာဖြစ်ပြီးနောက်ပိုင်းမှာမခင်ခင်ချိုးရဲ့ညီမငယ်အသက်12နှစ်ရွယ်မတ်သိန်းအောင်ပါအိမ်အကူဖြစ်အဖို့ခံခဲ့ရတာဖြစ်ပါတယ်မခင်ခင်ချိုးရဲ့လစာကတော့ကြံဝေး3000ဖြစ်ပြီးအိမ်အလုတ်ရောထမင်းဆိုင်အလုတ်ပါဒီနေ့ကို18နာရီလုတ်ခဲ့ရသူဖြစ်ပါတယ်2015ခုနှစ်မှာသူ့ဖခင်ကွယ်လွန်ခဲ့ပြီးတဲ့နောက်မှာတော့သူဟာလစာမရတော့တဲ့အပြင်မကြမီမှာပဲအင်ရှင်တွေကရိုက်နှက်နှိပ်စက်မှုတွေစတင်ခဲ့တာဖြစ်ပါတယ်ထမင်းဆိုင်မှာမခင်ခင်ထုံးနေတူလှုပ်လှုပ်ကြင်တဲ့ဒေါ်လှရွှေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကခုလိုအင်းရှင်ဒေါ်အေးအေးဆိုးကသူ့ရှိမှာပဲမခင်ခင်ထုံးကိုအင်းကြီးချုပ်ကရင်နွေးပူနဲ့ကိုကိုလောင်းချတာကိုတွေ့ကြရပြီမဲ့ဝင်းနေရုံမှတပါသူ့အနေနဲ့ဘာမှမတတ်နိုင်ခဲ့တဲ့အကြောင်းခုလို AFP ကိုပြောပြခဲ့ပါတယ
်မြေသူ့ပဲပြူတော့ကြည့်ရတာပေါ့တမင်ကိုကဘာလုပ်ပြီးလို့နိုင်ပါလဲကိုကဘာမှမပြောနိုင်ဘူးသူ့ပဲကြည့်ပြူတော့ကြည့်ပြောနေခဲ့ရတယ်
မခင်ခင်တို့နဲ့သူညီမငယ်ဗတ်တစင်အောင်တို့ကိုအင်ရှင်ကနှိပ်စက်လို့ဆေးရုံရောက်ခဲ့ရမှာပြီးခဲ့တဲ့ဒီဇင်ဘာလကဒေသခံ NGO အဖွဲ့ကမတ်တီသူမတ်တီတီနွေကတွေ့ရှိခဲ့ပြီးကယ်ဆယ်ခဲ့တာဖြစ်ပါတယ်။အဲ့ဒီ NGO ရုံးကမှရောက်နေစဉ် AFP သတင်းဌာနနဲ့တွေ့ဆုံရမှာမခင်ခင်တို့ကသူတို့ညီမနှစ်ယောက်ကိုအစားခိုးစားတယ်လို့အင်ရှင်တွေကဆွဆွဲတယ်။သူတို့ညင်းနေဆိုရင်ကျုံးနေတော့ခင်မင်းနဲ့တို့တာလူလုတ်ခဲ့တယ်လို့လည်းပြောပြခဲ့ပါတယ်။တခါတရံလဲသူတို့ညီမနှစ်ဦးကိုအင်ရှင်တွေကတယောက်နဲ့တယောက်မတက်အောင်ရန်တိုက်ပေးပြီးသူ့ထွက်တဲ့အထိအချင်းချင်းရိုက်ခိုင်းတာတွေလည်းရှိတယ်လို့မခင်ခင်တွန်းကပြောပြခဲ့ပါတယ
်။ဒါပေမဲ့သူ့ကိုကြားရတယ်မန္တလေးအချင်းတွေတိုးခွဲရတယ်။အစိမ့်မဟုတ်တယ်ရဲ့။ဒါတော့ဒါလည်းအချုံမဟုတ်ရဲ့ဆက်လက်ကရေးတယ်။အဲ့ဒီနာကွဲနေတဲ့နေရာတွေတိတ်တဲ့ခိုင်းနဲ့အသားတွေအကုန်လုံးအက်ကွဲထွက်ကုန်တာလေ။
Kulu Makinkin Tonu Nimagu, Didaga, NGO Matidu, Matidinwega, Keze Gabide now. A door pitu, Dolajigu, Setweyama, Jinwebune, Lantare, Dangadri, Mintuyara Jong, Dota Trepi, A door pituga, Yeskama, a mu pumu, Sumpia, Kede Rule, Dolajiga. โอ้มาซีเอสเนี่ยดาวดีล่ามาอ๋อติโลประสันซีโลติโลลีล่ามาเลิกเยอะอ่ะบ่เนาะตาตะมีชิงกูซิงก็ซาดาวดีล่าไปเลิกเยอะล่ะสอตะมาคลีก็จี้เปลี่ยนเลยใส่ไม่กองโอ้ดอดาเลยถั่วว่าดาบ่เสียมาเอ๊ะๆสอลาสกันดาวพี่อมุตะพุ่ยมาสอเอตั้วอมุตะพุ่ยไหนอินชินดอเอซูโกตินานี่ก็มอมเมนจียายงติยงมายงทุ่ยามมาอมันเกอาพี่อมะคําไม่ย่านไหนเด ခလေးသူငယ်များပေါ်ကိုထိလျောက်နှိမ့်ဆက်စောကမှုနဲ့ရဲကဆွဲချက်မတင်ပဲခန္ဓာကိုယ်နာကျင်ထိခိုက်စေမှုနဲ့ဆွဲချက်တင်ခဲ့ကြောင်းလည်းသိရပါတယ်။ဒါအပြင်အမှုစစ်ဆေးရမှာသတင်းတော်တွင်နေတဲ့တရားရုံးတော်တွင်အမှုစစ်ဆေးတာကိုဝင်ရောက်ကြည့်ရှုခွင့်လည်းရဲဘက်ကပိတ်ပင်ခဲ့တယ်လို့သတင်းတော်သူကပြောခဲ့ပါတယ်။
မခင်ခင်တို့နဲ့သူညီမငယ်မတ်သိန်းတို့အနေနဲ့ခုဆိုသူတို့ဘဝပြန်ထူထောင်ဖို့ဆန္ဒရှိပြီးကျောင်းနေအွယ်ဖြစ်ကြတဲ့အတွက်ကြောင့်လဲကျောင်းပြန်တက်ချင်ကြတဲ့ဆန္ဒရှိပေမဲ့သူတို့ဒီအွယ်မှာဘယ်ကျောင်းကဒုက္ခခံပြီးသူတို့ကိုလက်ခံမှာလဲလို့အားငယ်လျက်ရှိကြတာလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာစီးရဲချွတ်တဲ့တွေအရွယ်မရောက်သေးသူတွေအကာအကွယ်ပေးအခြေအနေဟာဘယ်လို
င်ဦးရဲ့သုံးသပ်ချက်နဲ့တူဒီသတင်းပတ်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ဥပဒေအရပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ကလေးငယ်တွေယောက်ျားမင်းကလေးနှမျိုးစလုံးကိုအသက်14နှစ်အောက်ကလေးဆိုလို့ရှိရင်လုံးဝခိုင်းစေခွင့်မရှိပါဘူး။အဲ့ဒီလိုမျိုးခိုင်းစေဖို့အတွက်မိဘဖြစ်သူကိုယ်တိုင်ကခိုင်းစေတယ်အပြေအမြောက်ပြုတယ်ဆိုလို့ရှိရင်မိဘဖြစ်သူကိုအေးအေးယူနိုင်တဲ့ဥပဒေကတင်းတင်းကြပ်ကြပ်ပြဋ္ဌာန်းထားတာကိုကျွန်တော်တို့တွေ့ရတယ်။အသက်14နှစ်ကနေပြီးတော့18နှစ်ကြာတဲ့ရောက်တဲ့အချိန်မှာတော့ကလေးသူငယ်တွေကိုခိုင်းစေနိုင်တယ်သို့တော်လည်းပဲဒီလိုခိုင်းစေတဲ့အခါမှာကလေးသူငယ်တွေကိုအလေးပင်မာတဲ့ကိစ္စရမျိုးတွေညာအရေးပြတဲ့ကိစ္စရမျိုးတွေညာဆိုင်တာဝန်ချထားတဲ့ကိစ္စရမျိုးတွေအသက်အန္တရာယ်နဲ့နှီးဆက်တဲ့စက်ပစ္စည်းတွေကိုင်တွေအသုံးပြုတဲ့နေရာမှာစသဖြင့်တားမြစ်ထားတာတွေရှိပါတယ်ဒါဥပဒေပြဋ္ဌာန်းချက်ပါအ
ဲ့လိုဥပဒေပြဋ္ဌာန်းချက်တွေရှိတာတော့မှန်ပြီမဲ့လို့လေသူတို့တွေအလုပ်လုပ်တဲ့နေရာမှာအင်ရှင်ကအိမ်ပေါ်ကိုနှိမ့်ဆက်တဲ့ဖြစ်ရမျိုးမျိုးတွေကတော့မကြခဏလဲကြားနေရတယ်လေအဲ့လိုမြန်မာနိုင်ငံမှာဥပဒေရှိတာတော့မှန်ပြီမဲ့လို့လေဥပဒေကိုလက်တွေ့ဖော်ဆောင်ရမှာအားနည်းချက်တွေရှိတာပေါ့နော
်ပထမဆုံးစပြောရရင်တော့အိမ်ပေါ်ဖြစ်ခိုင်းစေခြင်းခံစားရတဲ့ကလေးသူငယ်တွေရဲ့နောက်ခံအကြောင်းအရာလည်းဒီနေရာမှာရေးကြည့်ပါတယ်ဘာဖြစ်လို့လဲဆိုငွေကြေးအဆင်မပြေတဲ့အတွက်မိဘဖြစ်သူကိုယ်တိုင်ကိုကမိမိရဲ့ကလေးကိုအိမ်ပေါ်ပြေခိုင်းစားရတဲ့ကိစ္စမျိုးဖြစ်တယ်။ဒါကြောင့်တချို့ကိစ္စတွေမှာတရားရုံးကိုတည်မီအမှုတွေဆွဲဆိုမယ်ဆိုလို့ရှိရင်ဆွဲဆိုနိုင်ပြီမဲ့လေ။ရက်စကန်သွားပြီဆိုတာနဲ့ကုန်ကြရမယ့်ငွေကြေး၊တရားရင်ဆိုင်ရမယ့်ငွေကြေး၊ကြားကာလမှာသွားရမယ့်ခီးစည်း၊နောက်ပြီးတော့တခါရှေ့နေကိုပြရမယ့်ငွေကြေးစတာတွေမတက်နိုင်တဲ့အတွေ့တချို့ခေါင်းငုံခံလိုက်ရတဲ့ကိစ္စမျိုးတွေတော်တော်များများရှိပါတယ်။အဲ့ဒီလိုမှမဟုတ်ပဲနဲ့အဖက်ဖက်ကကူညီလို့တရားရုံးကိုတက်ရောက်ပြီးတော့အမှုရင်ဆိုင်ဖြည့်ရှင်းကြတဲ့အခါကျတော့လေတစ်ဖက်ကငွေရှင်ကြေးရှင်တွေဖြစ်တဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိတရားစီရင်စနစ်အရငွေများတရားနိုင်လိုမျိုးဖြစ်နေတဲ့အခါကျတော့ဒီလိုမျိုးအင်ရှင်ငှနေပြီးတော့တရားခံဖြစ်သွားတဲ့အခါမှာအများဆုံးရောကြီးတွေနဲ့ပဲနောက်ဆုံးကျေနပ်လိုက်ရတဲ့အခြေအနေမျိုးတွေဖြစ်တာကိုကျွန်တော်တို့တွေ့ရတယ်ဒီလိုနေရာမှာဥပဒေကပြဋ္ဌာန်းထားတာတိတိကျကျရှိပါလျက်နဲ့ဥပဒေကိုတိုင်းနာကျင့်သုံးတဲ့အခါမှာအစွာလက်ပြီးလက်ယူခြားစားမှုတွေကိုတိတိပပအေးအေးယူမှုလုပ်ဖို့လိုတယ်။နောက်ပြီးတော့တခါဒီလိုမျိုးကိစ္စရပ်ဒီမှာကလေးသူငယ်ရဲ့အခွင့်အရေးချိုးဖောက်ခံရတယ်ဆိုလို့ရှိရင်တိုင်ကြားအေးအေးယူနိုင်တယ်ဆိုတဲ့အသည့်မျိုးကိုမိဘဖြစ်တဲ့သူတွေကိုယ်တိုင်နားလည်လာအောင်အသိပညာအများကြီးပေးဖို့လိုပါတယ်။အမှန်ကတော့အဲ့ဒီမိခင်နဲ့ကလေးဆောင်လျှောက်ရေးအစီအစဉ်တို့အမျိုးသမီးရေးရာကော်မတီတို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်တို့ကနေပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ကလေးသူငယ်တွေရဲ့အခွင့်အရေးကိုအဓိကကာကွယ်ပေးဖို့အတွက်တာဝန်ရှိတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဒီလိုမျိုးအမှုကင်းတွေဖြစ်ပွားလာပြီးဆိုလို့ရှိရင်ဒီနှစ်နာတဲ့ခံရတဲ့ကလေးရဲ့ကိုယ်စားဒီအသင်းအဖွဲ့တွေကနေပြီးတော့တရားလူအဖြစ်တရားစွဲဆိုသင့်တယ်လိုအပ်တဲ့အကူအညီတွေပေးသင့်တယ် အမှုရင်ဆိုင်နေရတဲ့ကာလအတော်တွေမှာဒီကလေးသူငယ်တွေရဲ့လုံခြုံရေးကိစ္စအဝဝကိုတာဝန်ယူထားဖို့လိုတယ်အမှုတွေပြီးသွားပြီဆိုလို့ရှိရင်လည်းဒီကလေးသူငယ်တွေရဲ့ပြန်လည်ပြုစုပျိုးထောင်ရေးလုပ်ငန်းတွေကျောင်းတက်ခြင်းတွေဆိုလို့ရှိရင်လည်းကျောင်းပြန်တက်နိုင်အောင်စီမံဆောင်ရွက်မှုလုပ်ငန်းတွေကိုဆောင်ရွက်ပေးဖို့လိုတာပေါ့အနည်းဆုံးကျွန်တော်ဥပမာပြရမယ်ဆိုရင်နေဆက်ချင်းကပ်နေတဲ့ထိုင်းနိုင်ငံမှာတော့မှအဲ့ဒီလိုမျိုးဖြစ်လာပြီဆိုလို့ရှိရင်ကလေးသူငယ်ဖြစ်တဲ့သူတွေကိုမြန်မာနိုင်ငံသားပဲဖြစ်ပါစေထိုင်းနိုင်ငံသားပဲဖြစ်ပါစေသူတို့ NGO လိုအဖွဲ့အစည်းကနေပြီးတော့ခေါ်ယူထိန်းသိမ်းထားတယ်။မှုကင်းဖြစ်တဲ့အချိန်ကနေပြီးတော့အမှုပြီးတဲ့အထိကိုသူတို့ကအားတက်တရောအကာအကွယ်ပေးတယ်၊ရှင်နေငှားရမ်းပေးတယ်၊ခုခံချေပပေးတယ်အမှုမှာလိုအပ်တဲ့ကိစ္စတွေအားလုံးဆောင်ရွက်ပေးတယ်။နောက်ဆုံးမိဘတွေလက်ထဲကိုရောက်တဲ့အထိသူတို့ပြန်လေပို့ဆောင်ပေးတဲ့အထိတာဝန်ယူလုပ်ပေးနေတာတွေကိုကျွန်တော်တွေ့ရတယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့အဖွဲ့အစည်းအသီးသီးကလည်းဒီလိုမျိုးဥပမာတွေကိုယူပြီးတော့ကလေးသူငယ်တွေရဲ့အခွင့်အရေးအထူးသဖြင့်အိမ်ပေါ်မှာလေးတွေရဲ့နင့်နာတဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းဝင်လို့ကျွန်တော်ကတော့ပြန်ပေးချင်ပါတယ်။
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့မြို့သူမိခန္ဓာကိုစနေနေ့မနက်ပိုင်းမှာပြန်လည်နားဆင်နိုင်ပါလိမ့်ရှင်။အခုတုတ္တဆောင်လေအမေရိကန်တခွင်စီစဉ်မှာတော့အာဖရိကန်အမေရိကန်တွေရဲ့လအဖြစ်သတ်မှတ်ထားတဲ့ဖေဖော်ဝါရီလနဲ့လျော်ညီအောင်အာဖရိကန်အမေရိကန်တန်းကြွယ်တတိတယောက်အကြောင်းနဲ့အာဖရိကန်အမေရိကန်အများစုနေထိုင်တဲ့အိုကလာဟိုမားပြည်နယ်ကမြို့တွေအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါလိမ့်ရှင်။
အမေရိကန်ပြည်တော်စုမှာဖေဖော်ဝါရီလဟာအာဖရိကန်အမေရိကန်တွေရဲ့သမိုင်းတွင်လအဖြစ်သတ်မှတ်ထားပါတယ်။ဒါကြောင့်အခုလတစ်လလုံးအတွင်းအာဖရိကန်အမေရိကန်တွေရဲ့သမိုင်းမှာအရေးပါတဲ့သူတွေဖြစ်ရတွေကိုထုတ်ဖော်ကွန်ပြူကြပါတယ်။စိုက်ပျိုးရေးလုပ်ငန်းခွင်တစ်ခုအတွင်းအရင်ကကျွန်းလုံသားတဦးဖြစ်ခဲ့ပြီးတဲ့နောက်ခွဲခြားဆက်ဆံမှုတွေကိုတွန်းလှန်ပြီးပထမဆုံးအာဖရိကန်အမေရိကန်အမျိုးသမီးတန်းကျွယ်တထေးတဦးဖြစ်လာသူကတော့မက်ဒမ်စီဂျီဝေါ်ကာဝါ၊အယ်လလီယာဘန်ဒယ်ဆာသူအဖွားရဲ့အဖွားမဒမ်ဝေါ်ကာရဲ့လက်ရပစ္စည်းတချို့ကိုအမြတ်တနိုးပြသနေပါတယ
် Yeah, Madam Walker really represents the American dream in its best light.
American အိမ်မက်ဆိုတာကိုမဒမ်ဝေါ်ကာအကောင်းဆုံးပြသသွားတာပါ။ဂျုံမိဘနှစ်ပါးကနေ1860ကျော်ခုနှစ်တွေတုန်းကသူ့ကိုမွေးဖွားခဲ့ပြီးအသက်52နှစ်အရွယ်1919ခုနှစ်သူသေဆုံးချိန်မှာတန်းကျွယ်တည်းဖြစ်ခဲ့ပါတယ်။
20ရာစုနှစ်အတွင်း Miss Walker ဟာအောင်မြင်ဆုံးစုဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်ပါတယ်။သူ့သဘင်ကျွတ်တာကိုကုစားဖို့နှီးမျိုးစုံစမ်းသပ်ခဲ့ပြီးတဲ့နောက် African American မျိုးသမီးတွေအတွက်သဘင်တန်စေမဲ့ဆေးကိုတီထွင်ရောင်းချနိုင်ခဲ့ပါတယ်လို့ Miss Bandels ကပြောပါတယ်
။ But what I love is that she put her own image on the packaging.
အဲ့ဒီဆေးဘူးတွေပေါ်မှာသူ့ပုံထည့်ထားတာကိုကြိုက်ဆုံးပါအဲ့ဒီအချိန်ကရောင်းချတဲ့ပစ္စည်းတွေမှာလူမဲနဲ့မတူတဲ့သူတွေရဲ့ပုံတွေကိုပဲထည့်လေးရှိပါတယ်။ဘာလို့လဲဆိုတော့ဥရောပသူတွေရဲ့အလှမျိုးလူမဲအမျိုးသမီးတွေမှာမရှိဘူးဆိုတာမျိုးကိုပြသချင်တာပါ
။ Miss Walker ဟာနိုင်ငံတော်ဝန်သွားလာပြီးအလှပြင်ပစ္စည်းထပ်ဆင့်ရောင်းချပေးမဲ့သူတွေကိုလည်းရှာဖွေခဲ့ပါတယ
်။ So it wasn't just about hair care products.
ဇပင်အတွက်ဒါမှဟုတ်ပဲဇပင်ပုံသွင်းဖို့နောက်ပြီးတော့ဇပင်ပြုတ်ပြင်ထိန်းသိမ်းဖို့ပစ္စည်းတွေလည်းရောင်းချတာကြောင့်လုပ်ငန်းပိုထွန်းကျလာပါတယ်။ဒီမှာအကျိုက်ဆုံးကတော့သူစီဝါရေးလုပ်ငန်းဟာအမျိုးသမီးတွေမိသားစုတစုတည်ဆောက်ပြီးအိမ်ဝယ်ဖို့နဲ့သူတို့ကလေးတွေပညာသင်ဖို့တွန်းအားပေးတာကိုပ
ါ Miss Bandels ဟာလွန်ခဲ့တဲ့အနှစ်40လုံး Miss Walker ရဲ့ဘဝအကြောင်းသူတည်တနာလှုပ်ရှားရေးသားခဲ့သူပ
ါ The women also wrote letters to her
သူစီကိုစာရေးတဲ့အမျိုးသမီးတူကဆိုမိဖို့ကြောင့်တည်းသူတလားလောက်လှုပ်လှုပ်ရတဲ့လစာတဲ့ပိုများတဲ့ဝင်ဝင်ရနိုင်အောင်ကြိုးစားခဲ့တဲ့အပေါ်ချီးကျူးထားပါတယ်စိုက်ပျိုးရေးချင်မှလှုပ်သူတွေအိမ်အကူလှုပ်ဖူးသူတွေအမျိုးသမီးတွေအနေနဲ့မိသားစုကိုထောက်ပံ့ပြီးကိုယ်ပိုင်လှုပ်လှုပ်ဖြစ်အောင်ဒီအလုပ်ကပံ့ပိုးပေးနေတာပ
ါ Miss Walker ဟာ African American အမျိုးသမီးတွေအခွင့်အရေးအတွက်လှုပ်ရှားသူတဦးလည်းဖြစ်ပြီး1918ခုနှစ်တုန်းကတနင်္ဂနွေလုံးကဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ကုန်သွယ်ရေးညီလာခံတစ်ခုကိုကမကထပြုလုပ်ကျင်းပပေးခဲ့တယ်လို့ Miss Bandels ကပြောပါတယ်
In her keynote speech, she said, "I want you as Walker agents to show the world."
ဒီမရဲ့ကိုယ်စလဲတူအနေနဲ့ကိုယ်အတွက်သာကိုဂီယူဆိုင်တာမျိုးမဟုတ်ပဲတခြားလူတွေကိုလည်းကူညီခြင်းနဲ့ဆိုတာကိုပြသတာပါလို့သူ့မိကွန်းထဲမှာထပ်ပြောသွားပါတယ်။အဲ့ဒီညီလာခံပြီးမှာတော့လူအုပ်နဲ့စီရင်ပြီးတက်ဖြတ်တာကိုရာဇဝမှုအနေနဲ့သတ်မှတ်ပေးဖို့ညီလာခံတက်ရောက်လာတဲ့အမျိုးသမီးတွေကသမရဝူဒရိုးဝစ်ဆန်ကိုကျေးနန်းပေးဖို့တောင်းဆိုခဲ့ပါတယ်။ အမျိုးသမီးတွေအနေနဲ့သူတို့စွန့်အားဩဇာနဲ့ငွေကြေးကိုအသုံးချပြီးတရားမျှတမှုတွေ Miss Walker ကဆောင်ရွက်စီချင်တာပ
ါမရမ်စီဂျေဝါကာဟာဆန်ကေတာထင်းသိမ်းပစ္စည်းထုတ်လုပ်တဲ့အစဉ်ဦးတီထွင်လုပ်ငန်းရှင်တယောက်သာမဟုတ်ဘဲအများအကျိုးဆောင်ရွက်သူတူဦးလည်းဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးချင်တာကတော့African American တွေအများစုနေထိုင်ကြတဲ့ Oklahoma ပြည်နယ်အတွင်းကမြို့တွေအကြောင်းမှာအနောက်နိုင်ငံတွေရဲ့ Hollywood ရုပ်ရှင်လောကမှာ Oklahoma ပြည်နယ်နဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ကူးတဲ့အခါမှာများသောအားဖြင့်လူပြည်တွေရဲ့သရုပ်ဖော်မှုတွေကိုပဲဖော်ကျူးထားပြီးတခါတလေကြမှသာဌာနေတိုင်းရင်းသားတွေရဲ့သရုပ်ဆောင်မှုတွေပါဝင်ဖော်ကျူးလေ့ရှိပါတယ်။ဒါပေမဲ့လည်း Oklahoma တမိုင်းဟာအနောက်ချမ်းကတခြားပြည်နယ်တွေထက်များစွာရှုပ်ထွေးပါတယ်။ Oklahoma အတွင်းကမြို့ရွာပေါင်း50ထက်မနည်းဟာAfrican တွေပါ American နိုင်ငံသားတွေထူထောင်ခဲ့တာဖြစ်ပြီးလူမဲတွေသာနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်လာအောင်လဲမျှော်လင့်ခဲ့တာပါ။ Oklahoma ဇာတိရုပ်ရှင်ထုတ်လုပ်သူ Kerry Barber ဟာအဲ့ဒီမှာရှိတဲ့မြို့တွေကိုထိမ့်သိမ်းကာကွယ်ဖို့အတွက်မြို့တွေရဲ့အကြောင်းကိုအခန်းစာမှတ်တမ်းဗီဒီယိုတွေရိုက်ကူးထုတ်လုပ်နေသူပါ။ Oklahoma ပြည်နယ်အတွင်းကလူမဲတွေသာနေထိုင်ကြတဲ့Rentisville မြို့ဟာ1903ခုနှစ်ဖိနှိပ်အုပ်ချုပ်မှုကာလတွေအတွင်းလူတွေအများပြားပြောင်းရွှေ့ခဲ့ကြပြီးနေခံစီးပွားရေးလုပ်ငန်းတွေပါပြုပျက်ခဲ့တာကြောင့်ဒီမြို့ပျက်စီးလူနေပါဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းယနေ့အချိန်မှာတော့လူဦးရေအနည်းငယ်ဒီမြို့မှာနေထိုင်ကြဆဲဖြစ်ပါတယ်။မြို့ကန် Shalon Young Black ကတော့အခုလိုပြောပါတယ်။ I don't ever
want to say I was born in အခုချိန်မှာရှိမနေတော့တဲ့မြို့တစ်ခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူအဖြစ်နဲ့ကျွန်မအပြောမခံချင်ပါဘူး။တရားရောက်ကိုအခုလိုပြောပြရမှာစိတ်မကောင်းဖြစ်ရပါတယ
်အခုအခါမှာဒီမျိုးမှာပြန်လာနေထိုင်ကြတဲ့လူငယ်တချို့ရှိလာပြီးဖြစ်ပါတယ်ကောလိပ်ကြောင်ပြီးလို့အဲ့ဒီမျိုးလေးမှာမြေကွက်ပြန်လာဝယ်သူစပန်ဆာနီရိုကတော့သူနဲ့သူ့တငယ်ချင်းရဲ့အဖေဟာဒီမျိုးမှာပဲအတူတူမွေးဖွားကြီးပင်းခဲ့တာလို့ပြောပါတယ
် My dad was you know born and raised right here on this same place that I was
Fantastic မျိုးဟာ Oklahoma ပြည်နယ်မှာလူမဲတွေသာဆက်လက်နေထိုင်တဲ့မျိုး73မျိုးတည်းကတမျိုးဖြစ်ပါတယ်ပြည်ရင်းစစ်ပြီးတဲ့နောက်နဲ့ကျွန်းစနစ်ဖြတ်သိမ်းပြီးတဲ့နောက် African American တွေဘွားအများပြားဟာသူတို့ရဲ့ကိုယ်ပိုင်အတိုင်းဝိုင်းအတွက်မိနေရာတွေလိုအပ်တာကြောင့်အနောက်ဘက်ခြမ်းကနေမီသစ်တွေစီပြောင်းရွှေ့ခဲ့ကြပါတယ်။19ရာစုနောက်ပိုင်းမှာတော့ Oklahoma ဟာတခြားပြည်နယ်တွေထက်လူမဲတွေသာနေထိုင်ကြတဲ့မြို့တွေများပြားလာခဲ့ပါတယ်။အဲဒီလို African American တွေသာနေထိုင်တဲ့ပြည်နယ်ဖြစ်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်။ Oklahoma ဇာတိဖြစ်တဲ့သတင်းတောက် Kerry Barber ကအခုလိုပြောပါတယ်။
But it was actually a Kansas politician that
ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေမိမိဖာသာစီမံအုပ်ချုပ်နိုင်တဲ့လူမဲတွေပဲနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်အောင်ရည်ရွယ်ပြီးတော့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားဥယျာဉ်တိုးလာအောင်အိုကလာဟိုမားတဲ့ကိုပြောင်းရွှေ့ချဖို့ဆိုတဲ့အတွေ့အခေါ်ကိုကန်ဆက်ကနိုင်ငံရေးသမားတယောက်ကစတင်ခဲ့တာဖြစ်ပါတယ
်သူရဲ့ဇာတိမြေကလူမဲတွေပဲနေထိုင်ကြတဲ့တမိုင်းနဲ့ပတ်သက်ပြီးတော့သတင်းတောင်းနဲ့ထုတ်လုပ်သူ Kerry Barber က Struggle and Hope ဆိုတဲ့အစီအစဉ်ကိုဦးဆောင်ပြီးတော့မှတ်တမ်းရုပ်တံနဲ့ website ပေါ်မှာအခန်းစာဗီဒီယိုတွေကိုဖန်တီးဖြန့်ဝေပေးနေပါတယ်ဒါနဲ့ပတ်သက်လို့ Barber ကအခုလိုပြောပါတယ
် I had grown up in Oklahoma and I had
Oklahoma မှာကျွန်မကြီးပြင်းလာခဲ့ပြီမဲ့ဒီတမိုင်းနဲ့ပတ်သက်ပြီးတခါမှမကြဘူးလို့ကျွန်မအတော်လေးအံ့ဩခဲ့ရပါတယ်ဒါကြောင့်ဒီအကြောင်းတွေကိုစတင်လေ့လာခဲ့တာပါ။အ
ဲ့ဒီမှတ်တမ်းဗီဒီယိုတွေဟာ Oklahoma ပြည်နယ်အတွင်းလူငယ်တွေသာနေထိုင်တဲ့မြို့တွေဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကထားတင်ဆက်ထားတာပါ။တချို့မြို့တွေဟာဆိုရင်လူဦးရေ25ဦးလောက်တောင်မရှိတော့ပါဘူး။သူရဲ့ရည်မှန်းချက်ကစာတင်ကျောင်းတွေမှာသင်ကြားပို့ချပေးတာမရှိတဲ့အမေရိကန်ရဲ့အရေးပါတဲ့သမိုင်းကဏ္ဍတစ်ခုကိုအများသိလာအောင်လှုပ်ဆောင်တာဖြစ်တယ်လို့ဘာဘာကပြောပါတယ်။Struggle and Hope အစီအစဉ်ဟာအမေရိကန်ရဲ့လူမျိုးပေါင်းစုံအတူရှင်တွဲနေထိုင်လာတဲ့ရှေလျားတဲ့တမိုင်းကြောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်ဇာတ်ကားတွေနဲ့စာအုပ်တွေထုတ်လုပ်ဖို့တခြားလူတွေကိုတွန်းအားပေးတဲ့အစီအစဉ်တရဖြစ်မယ်လို့မျှော်လင့်ကြောင်းလဲဘာဘာကပြောပါရခင်ဗျာ
သုတဆောင်လေအမေရိကန်တခင်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရရှင်
သိပ္ပံတုတေသနဆိုင်ရာတိုးတက်ဖွံ့ဖြိုးဖို့အတွက်မြန်မာနိုင်ငံတက္ကသိုလ်တွေမှာဘာတွေလိုအပ်နေလဲဆိုတော့ကိုအိုဟိုင်ယိုတက္ကသိုလ်ကယူပဗေဒပါမခဒေါက်တာဆောဝေလှရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
။လူသားကတော့အားလုံးပါလူသားပေါ့
ကျွန်တော်တို့ရဲ့ပညာရေးကခါကပြတ်သွားတယ်လို့ဖြစ်သွားတာ우တိုးတော့ရန်ကုန်တက္ကသိုလ်ကလည်းအခုတော်တော်ကြီးကိုသူတို့တွန်းပြီးတော့စူးစမ်းခြင်းနဲ့စိတ်တွေရှိကြတယ်သူငယ်တွေကလည်းပညာကိုလိုလားတဲ့စိတ်တွေတွေ့ရပေါ့နော်အ ਨੇ ဆုံးကျွန်တော်သွားပဲဟောပြောခဲ့တဲ့နေရာအားလုံးမှာတချို့ဆိုတစ်ထောင်ကျော်လောက်ကိုလာတက်တဲ့ចောင်းသားတွေစိတ်ဝင်စားနဲ့မေးကြတယ်အဲ့လိုဟာမျိုးဆိုအားတက်เสียပေါ့ဟိုတခုပေါ့နော်သူတို့ဘာပြောလဲဆိုတော့ဟာကျွန်တော်တို့မှာဒီမှာစာရဲစာတိုင်းနေဘာမှမရှိဘူးပေပါတွေဖောက်လို့မရဘူးအဲ့တော့ research ကဘာတွေဖြစ်နေဆိုတော့ကျွန်တော်တို့မသိဘူးတဲ့တစ်ချိန်တည်းမှာပဲသူတို့ကျွန်တော်ကိုဘာမေးလဲဆိုတော့ဆရာရဲဟို Facebook ရှိလားတဲ့ဟာကျွန်တော်ရှိရဲ Facebook အားလုံး Facebook ဘာလို့မတုံးလဲကျွန်တော်တို့အားလုံး Facebook တုံးတယ်ကျွန်တော်တို့ contact လုပ်ချင်တယ်ဟာကျွန်တော် Facebook ကြည့်ဖို့အချိန်မရှိလို့အဲကျွန်တော် Facebook တော့ရှိတယ် account တော့ရှိတယ်ကြည့်ဖို့ကျွန်တော်မှအချိန်လုံးဝမရှိဘူးဆိုတော့ကျွန်တော်တို့ပြောရဲခင်ဗျားတို့ Facebook ကြတော့ကြည့်ဖို့အချိန်ရှိတယ်ဘာလို့စာကိုကြည့်လို့မရတာလဲဘာလို့ဆိုဒီ cell phone တွေအားလုံးကအခုက iPhone Samsung အဲ့လို equivalent နဲ့တုံးနေတဲ့ခါကြတော့အခုဒီမှာကအမေရိကန်လိုနေရာမျိုးမှာကအခုစာကြည့်တဲ့ဆိုတာမရှိတော့ဘူးကျွန်တော်တို့ Ohio တက္ကသိုလ်မှာစာကြည့်တဲ့ကိုကျွန်တော်တို့ကအခုနာမည်ပြောင်းလိုက်ပြီး museum ဆိုပြီးတော့ဘာလို့လဲဆိုတော့အားလုံးက online ကပဲကြည့်ကြတော့တာစာတွေအကုန်လုံးကအဲ့တော့တို့ကိုကျွန်တော်ပြောပြရဲခင်ဗျားတို့လက်ထဲမှာ device တွေရှိနေပြီကဘာလုံးမှာရှိတဲ့ information ကလက်ထဲမှာရောက်နေတယ်အဲ့ဒါကိုဘာလို့အသုံးမချတာလဲဆိုတော့မျက်စိပွင့်အောင်ကျွန်တော်ရှင်းပြရဲပေါ့လေဘာလို့ဆိုသူတည်တနာလုံးကအားလုံး online ပဲကျွန်တော်တို့ publish လုပ်ရင်ကျွန်တော်ဆို paper တော့ print မလုပ်တော့ဘူးအဲ့ဒီဟာကိုကျွန်တော်ရှင်းပြရပါတော့နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့တက်ခွဲခိုင်းတဲ့မှာတုံးကပစ္စည်းကြီးပါညာလဲသိပ္ပံမရှိကြဘူးဒါပေမဲ့ပစ္စည်းမရှိတာထက်ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိကပြတ်နေတာပေါ့ဘာလို့လို့လောက်ရမှာမသိတဲ့ဟာinformation ရတဲ့ device ကလက်ထဲမှာရှိနေရတာနဲ့အဲ့ဒါကိုအသုံးမချတော့ဘူး
။ဒါဆိုသူတို့တွေမသိဘူးလေမသိတော့
ဟုတ်တယ်အဲ့ဒီဟာကိုတော့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်အဲ့ဒီဟာဘာမှမဟုတ်ပဲနဲ့အရန်ကိုဟိုအပြောင်းလဲဖြစ်သွားနိုင်တဲ့ဟာပေါ့နော်တကယ်ကိုအဓိကကြားတဲ့ဟာတစ်ခုပေါ့နောက်တစ်ခုကကြတော့တိုးတက်တဲ့နိုင်ငံတွေမှာတက္ကသိုလ်တွေမှာရှိတဲ့ဗမောက္ခတွေကဟို faculty တွေကကျွန်တော် independent သူတို့ရဲ့သူတည်တနာကိုသူတို့တိဆောက်ပြီးတော့ကဘာနဲ့ရှင်ပြိုင်ပြီးတော့သူတို့ကအလုပ်လုပ်ကြတယ်ကျွန်တော်တို့စီမှာကြတော့တက္ကသိုလ်တွေကိုအထက်တန်းကျောင်းကြီးလိုသဘောထားပြီးတော့နည်းနည်းအောင်မြင်ဖို့ရှိသေးတယ်ရာထူးရတာနဲ့တပြိုင်နက်နည်းတက္ကသိုလ်ကိုပြောင်းမယ်ပြောင်းမဲ့ဟိုမှာ research လက်တွေဘာမှမရှိတော့မရှိတဲ့ခါကျအကုန်လုံးပြည့်စည်ကုန်ပြီးတော့ဒီတိုင်းပြန်ဖြစ်သွားတာပေါ့နော်သူတည်တနာလုပ်ငန်းကဘာမှမတိုးတက်လာနိုင်ဘူးပေါ့ဒါကတော့ပြစ်တင်တဲ့သဘောမဟုတ်ပဲねပညာရေးမှာကြောင်းလွှဲရမယ်ဟာပေါ့
ဗမာနိုင်ငံမှာတိတ်ပန်တဲ့အနည်းပညာတိုးတက်ဖို့ဆိုပြီးတော့လူတိုင်းကရည်ရွယ်ချက်တော့ရှိကြတယ်ရှိပေမဲ့မတိုးတက်နိုင်တဲ့အကြောင်းတွေတည်းကအကြောင်းလေးနှစ်ခုပေါ့နော်ဆရာစောစောပြောလို့ information device လေတဲ့ရှိတဲ့အတိုင်းအသုံးမချတတ်တာရယ်နောက်ပြီးတော့တကယ်တမ်းသူတည်တနာလုပ်မဲ့တက်ကလေးလိုနေရာမျိုးကခဏခဏအပြောင်းအရွှေ့တွေလောက်တာနဲ့ကိုယ်ပိုင်သူတည်တနာမလုပ်တာလေ
ဟုတ်ကဲ့အဲ့တော့မလုံနိုင်တဲ့ခါကျတော့ဟိုကျွန်တော်တို့လိုချင်တာကတော့အဲ့ဒီဟိုပါပေါ့နော်ဟိုတက္ကသိုလ်တိုင်းမှာမေးလိုက်လို့ရှိရင်ဟာကျွန်တော်တို့ဟိုတက်ခွဲကားမှာရှိတဲ့ set တွေလိုချင်တယ်အဲဒါပေမဲ့သူတည်တနာကဆက်ကတပိုင်းလေးပဲပါတယ်တခြား information ကကျွန်တော်မြင်တာအဲ့ဒီဟာကအရန်ကိုအဓိကကြားတယ်အပိုင်းတွေကိုကျွန်တော်တို့မှလင်းဟင်းနေတယ်ကိုလုံနိုင်ရင်ဒါနဲ့ဟိုမသိလို့ပေါ့နော်အထက်ကလည်းဟိုတပင်ပြောင်းတာမဟုတ်ဘူးလीကျွန်တော်မြင်တာကတော့ဟိုရာထူးတက်တယ်ဆိုရင်နယ်မှာလုံးပဲလူမရှိဘူးမိကျီနာကိုတွားလိုက်မုံရွာတွားလိုက်ဆိုတော့မိကျီနာမုံရွာမှာလည်းဆရာကြီးလိုတာပေါ့သူကတနိုင်ငံလုံးမှာလိုတာဟုတ်ဒါပေမဲ့နေဒီမှာလုပ်မယ်ဆိုရင် incentive ပေးရမှာပေါ့နော်လာကပို့တိုးပေးခွင့်လန်းနေပေးအဲ့မှာနေမှာသွားလုပ်ချင်တဲ့ဆရာတွေကခွင့်လန်းပို့ရှိရင်သူတို့လည်းတချို့လည်းနေမှာသွားလုပ်ကြအဲ့ဒါပေမဲ့အရေးကြီးတာကသူတို့ရဲ့သူတည်တနာလုပ်ငန်းအောင်မြင်လာတဲ့အခါမှာသူတို့အဲ့နေရာမှာထားမှဖြစ်မှာပေါ့ဘာလို့လဲဆိုတော့အဲ့နေရာနေပြီးတော့နောက်တနေရာပြောင်းလိုက်ရင်သူလုပ်ထားတဲ့သူတည်တနာအဆက်အသွယ်အားလုံးပြတ်ကုန်ပြီးတော့ဟိုတစ်ကလည်းပြန်မဆနိုင်တော့အကုန်လုံးလက်လျှော့ကုန်ကြအောင်အဲ့တော့မအောင်မြင်တော့ဘူးပေါ့အ
ဲ့ဒါနဲ့ပြဿနာတွေကတစ်ခုပေါ့နော
်ဟုတ်ကဲ့အဲ့ဒါလည်းမသိလို့ပါလေပညာရေးကဒီအစိုးရအောက်မှာပဲရှိတာဟုတ်
ဒါဆရာတွေအပိုင်းပေါ့နော
်ဟုတ်ကဲ့
ကျောင်းသားတွေအပိုင်းရောဆရာ
ကျောင်းသားတွေအပိုင်းကကြာတော့ကျွန်တော်သွားတွေ့တာကျွန်တော်ထင်တယ်တရားရာခိုင်နှုန်းပဲ90တောင်မဟုတ်ဘူးလက်ထဲမှာအကုန်လုံးကဒီဆဲဖုန်းတွေရှိတယ်အရန်အောင်ဟုတ်ကောလေမြန်မာနိုင်ငံမှာဆဲဖုန်းအားလုံးကလူတိုင်းမှာရှိတယ်အကုန်လုံးကတစ်ချိန်လုံးအဲ့ဒါကိုသုံးချနေကြပြီဒါပေမဲ့သူတို့ဒီဟာကို information အတွက်အသုံးအမှန်သူတို့မသိဘူးသူ social သုံးကြတာများတယ်ပေါ့လေသူတို့ရဲ့ပညာသင်တဲ့ learning information ဒီထဲမှာပဲရှိတယ်ဆိုတော့သူတို့မသိဘူးအဲ့ဒီဟာကိုသိဖို့လိုမယ်နောက်တစ်ခုကကျွန်တော်အခုပြောခဲ့တာရဆိုလို့ရှိရင်တက္ကသိုလ်၅ခုမှာကွန်ပျူတာတက္ကသိုလ်မှာကျတော့ကလေးတွေကသူတို့ကိုသူတို့သိတယ်လေသူတို့ဘွဲရပြီလို့ရှိရင်သူတို့မှာလုပ်တွေရှိတယ်ဆိုတော့သူကစူးစမ်းတယ်ပေါ့နော်ဒီတကုံတို့ဒီအနောက်ပိုင်းတက္ကသိုလ်တို့အဲ့ဒီကကလေးတွေကကျတော့သူတို့ကကိုယ့်ကိုလည်းမလေးစားဘူးပေါ့ရရဘွဲကိုလည်းအထင်ကြီးဘူးအထင်ကြီးကြလည်းမရှိဘူးပေါ့ဆိုတော့လုပ်လိုက်ရမှာမဟုတ်ဘူးအဲ့ဒီဘွဲနဲ့ဆိုတော့အဲ့ဒါတွေကမှားတယ်ပေါ့ပေါ့ဆိုတော့ပညာကိုသူကလူလူလာလာသင်ရမှာပေါ့လေ
ဆက်ပြီးတော့ကွန်ပျူတာတက္ကသိုလ်ကထွက်သွားလို့ရှင်အလောက်ကအဆင်သင့်ဆိုတော့စိတ်မပူကြအောင်အခု7တန်းနေပြီးတော့တက္ကသိုလ်တွေသွားလျှောက်ကြဆိုတော့တမိုင်းကိုလျှောက်မယ်လို့မရှိဘူး
မိုင်းဆိုတဲ့ဟာအရန်ကိုတန်ဖို့ရှိတယ်လေအရေးကြီးတာကသူတို့ကဘာကိုနားလည်ဖို့လို့လဲဆိုတော့ဘယ်ပါတယ်ရောက်ကိုမဆိုသင်တယ်က ကဲကိုထီထီရဲ့ဟိုးရှိဆုံးတက်သွားနိုင်မယ်ဆိုရင်အဲ့နေရာကျရင်အကုန်လုံးကအရန်ကိုတန်ဖိုးရှိလာပြီပေါ့အဲ့တော့တမိုင်းတို့ဒီပထူရီတို့ဆိုတာပါလူရဟာဒါရီကအလကားမဟုတ်ဘူးအဲ့ဒီမှာဘေးရှိရလဲတကယ်ကိုစူးစမ်းပြီးတော့သူ့တင်တာလုပ်မယ်ဆိုရင်ရှေ့မှာအရန်ကိုဖြစ်လာနိုင်တယ်အခုကျွန်တော်တွေ့တာကရန်ကုန်တက်ဆိုကတော့သူတို့ပြောင်းလိုက်တယ်ပေါ့နော်ဌာနတွေအားလုံးကဌာနတစ်ခုအယောက်50စီပဲလက်ခံတယ်အဲ့တော့ဘာဘာတွေ့လဲဆိုဥမာ Facebook ကိုကျွန်တော်သွားတယ် Facebook မှာចောင်းသားက50ပဲသူကတစ်နှစ်ကိုဆိုတော့သူကအတော်ဆုံးចောင်းသားတွေကအဲ့ကိုဝင်လာတော့အဲ့မှာတချို့က MC ပဲတက်နိုင်ရတယ်မတက်ဘဲနဲ့သူကတကယ်ကိုစိတ်ဝင်စားလို့လာတက်ကြတာအဲ့တော့ဘာဖြစ်လဲဆိုတော့အဲ့ဒီကလေးတွေကကြတော့သူတို့ကသူတို့ပညာကိုသူတို့တံပိုးထားတယ်တကယ်ကိုဝါသနာပါလို့သူကတက်တာဆိုတော့သူတို့ကြတော့ရှေ့မှာလမ်းနေရအများကြီးတိုးတက်ဖို့ရှိတယ်ပေါ့ဒီအနောက်ပိုင်းတက်ကူတို့ကျွန်တော်ရောက်ခဲ့တယ်ပေါ့နော်တကုံတက်ကူတို့ရဲ့အဲ့ဒီမှာကြတော့ယူဘဗေယာဌာနတဲ့ဝင်မှာတော့ကျွန်တော်ចောင်းသား2500တခါမကြောက်ဘူးပေါ့နော်နိုင်ငံသားမှာဟို physics ចောင်းသား2500 Ohio တက်ကူတို့ဆိုရင်ဒါ80ပဲရှိတယ်အမေရိကန်မှာဒါပမောက္ခကကျွန်တော်40ကျော်ရှိတယ်ဒါပုံမှန် ratio ပေါ့နော်အဲ့ဒီဟာပေါ့ဟိုမှာအရန်ကိုများတော့ဆိုသူတို့ဒီပွဲတစ်ခုရဖို့အတွက်လာတက်ကြတဲ့သဘောပေါ့အဲ့တော့အဲ့လိုလက်ခံတဲ့အခါကျတော့ចောင်းသားတွေကလည်းကုပညာကိုတန်ဖိုးမထားဘူးသူတို့တက်အောင်လည်းမသိမေးနိုင်တော့ဘူး physics လို့ပါသားရမျိုးကတော့တက်ခွဲခိုင်းနေပါတယ်အယောက်2500အတွက်ကိုဘလို့မှမဖြစ်နိုင်ဘူးတကယ်တက်အောင်သိမယ်ဆိုလို့ရှိရင်အဲ့လိုလုပ်မယ်ဆိုတာ engineer သူတို့လုပ်ချင်တဲ့ဟာပေါ့တခုခုပေါ့နော်အဲ့လိုမျိုးတက်ခွင့်ရရင်ပိုကောင်းပါပေါ့ဒီတော့ကမြန်မာပြည်မှာဆို MC မှ MC ပဲ MC မရတဲ့ခါကျမှ RID ပြီးမှကျန်းတာတွေနိုင်ငံတိုင်းနိုင်ငံမှာတိုးတက်ဖို့အတွက်ကဘက်ဆောင်တိုးတက်ရမယ်လေဆရာဝန်တွေကြီးပဲရှိနေလို့နိုင်ငံတိဆောက်လို့မရဘူးခြေလျှောက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ခါဒီမှာအများကြီးလိုလာမယ်အဲ့ဒီဟာကြီးအကုန်လုံးဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ဒါရှင်းပြဖို့လိုအပ်တာပေါ့နော်အားပေးဖို့လိုအပ်တာပေါ့
ဒေါက်တာဆောင်းဝေလှရပြောကြားခြင်းတယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တခင်မျိုးသက်စီစဉ်တင်ဆက်ပေးတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်။ဟုတ်ပါရှင်များရှင်။နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်။အာဏာပိုင်တွေကစောင့်ကြည့်တာ၊နောက်ရောက်ခံတာ၊ဖမ်းတာ၊စီးတာ၊ရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့ရည်ရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေလိုက်ဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းတစ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။အခုတောက်ကြနေ့ညပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြေညာပေးပါဦးမယ်ရှင
်။သမ္မတဒေါ်နယ်ထရမ့်ကိုထောက်လိုင်းဆိုင်ရာအကောင်းဆုံးသတင်းအချက်လက်တွေဆက်ပြီးအစီရင်ခံသွားမှာဖြစ်တယ်လို့အဓိကအမေရိကန်ထောက်လိုင်းအဖွဲ့တွေကပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီအဖွဲ့အစည်းတွေနဲ့သမ္မတအင်ပြူတော်ကြားမှာဘယ်တော့မှမရှိဘူးတဲ့မပြေလည်တဲ့ဆက်ဆံရေးအခြေအနေရှိနေတဲ့ပေါ်တာဝန်ရှိသူဟောင်းတွေနဲ့လိလာသူတွေကြားပို့ပြီးတော့စိုးရိမ်လာနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တထောင်ပေါင်းဝန်းကျင်ကိုအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတို့မှရွှေ့ပြောင်းခြေဆိုင်ပေးရေးစစ်ဆင်ညှိနှိုင်းဝင်ပြုဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားထားတယ်လို့ UNHCR အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အိန္ဒိယနိုင်ငံမှာအမေရိကန်လို F-16 တိုက်လေယာဉ်တွေထုတ်လို့ရေးအဆိုပြုချက်ကိုအမေရိကန်နဲ့အိန္ဒိယအစိုးရနှစ်ရက်ကြာဆွေးနွေးနေတယ်လို့အမေရိကန်ကာကွယ်ရေးပစ္စည်းထုတ်ကုမ္ပဏီကြီးဖြစ်တဲ့ Lockheed Martin ကပြောပါတယ်။နေစင်လုတ်တဲ့ကိုဘရာဂိုးစီရေးလေ့ကျင့်မှုတစ်စီတစ်ပိုင်းအနေနဲ့အမေရိကန်နဲ့ထိုင်းတပ်ဖွဲ့တွေပူးတွဲပြီးဒီကနေ့ကန့်တက်စစ်ဆင်ရေးလေ့ကျင့်ကြပါတယ်။ဒီကနေ့လေ့ကျင့်ခန်းမှာအမေရိကန်မရိန်းနဲ့ထိုင်းတပ်ဖွဲ့ဝင်1000ကျော်ပါဝင်တယ်လို့ဒါဇင်နဲ့ချီတဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်။လေ့လာတဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံကလည်းလေ့လာတဲ့နိုင်ငံတစ်ခုအနေနဲ့တက်ရောက်နေပါတယ်ခင်ဗျာ
။2019ခုနှစ်ဖေဖော်ဝါရီလ18ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာချက်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ DN1 ဖြစ်ပါတယ်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.